ကဲဒီနေ့မိမိတို့ပြုလုပ်တဲ့ဇနေကုသိုလ်တွေကိုမိမိတို့ရဲ့ကျေးဇူးရှင်မိခင်ဖခင်တွေကိုလည်းပဲအမြတမ်းပေးဝေမယ်။နောက်ပြီးတော့မိမိတို့အတွက်32ဘုံမှာဖြစ်နေတဲ့ဆင်းရဲပေါင်းဝလွတ်မြောက်ရာနိဗ္ဗာန်ကိုအာရုံပြုပြီးတော့ရည်ရွယ်ချမယ်။အဲ့ဒီလိုမိမိတို့အတွက်ဆုတောင်းမှုတတဝါတွေကိုအမြတမ်းပေးဝေမှုမပြုလုပ်နိုင်မှာမိမိတို့ပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားအဲတော့ယနေ့သာသနာတော်နှစ်2548ခုနှစ်ကောဇာတက္ကရေ1366ခုနှစ်နေုံလာပြည့်နှစ်ခရစ်နှစ်2004ခုနှစ်ဇွန်လ2ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်ရိုညဆက်ကြအကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့ရှံပွဲရဲ့42လမ်း43လမ်းကြား 81 82ကြားဥပဒါလမ်းမှာနေထိုင်ရတဲ့နှစ်ပတ်သောမိဘများကိုမှုထားပြီးတော့ကိုတင်ဦးမဝါဝါလင်တမိရမုံတွေ့တာဦးမိသားစုရွှေရမင်းထဲဆိုင်မိသားစုကလာရောက်ပြီးတော့တန်ဃာတော်ရှင်မြတ်တို့ဟာအာယုံခါမှာမုန်တီစွန်းနေ့လေခါမှာမွန်မြတ်တော်ခဲဝဲပေါ်စဉ်ဆွမ်းတို့ပြင်ဆက်ကပ်လူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ပါတယ်သောသောကတပေါင်းလာတော်ဟာလည်းပဲတန်ဃာတော်ရှင်မြတ်တွေကိုသင်္ကန်းတစ်ပါးတစ်စုံစီလှူပြီးတော့မြတ်ဆက်ကြအကြောင်းတိုက်အစီစီမံကိန်းအတွက်လည်းပဲနဝကမ္မ၅တင်းချက်လှူဒန်းခဲ့ကြတယ်။ရဲမရတဲ့အတွက်ယခုမှလာပြီးတော့ဆုံးဆက်ကလှူဒန်းခြင်းဖြစ်ပါတယ်။အဲ့တော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်ရဲ့မှာပါဠိတော်မှာတိုက်ရိုက်မလာပေမဲ့အထာဂရာတွေမှာပကိဏကဒေသနာဆိုပြီးတော့မှတ်တမ်းတင်ထားတဲ့ဒုံလဘာတရား၅ပါးတရားကိုဟောပေးပါမယ်။အဲ့တော့တရားကိုဒုံလဘာတရား၅ပါးလို့ပဲမှတ်ထားပေါ့။ဒုံလဘာတရား၅ပါးကိုဓမ္မလိုပြန်လို့ရှိရင်ရာကဲတဲ့အရာဝတ္ထု၅မျိုးလို့ဒီလိုပဲမြန်မာပြန်ရပါမယ်။မြတ်စွာဘုရားကဒီတရားတော်ကိုဘယ်ချိန်နေမှာဟောတာတော့ဆိုတော့နေ့စဉ်နေ့တိုင်းပဲမြတ်စွာဘုရားဟောကြားခဲ့တယ်မြတ်စွာဘုရားကကိစ္စအထူးမရှိဘူးဆိုလို့ရှိရင်နေ့စဉ်နေ့တိုင်းမနက်ခင်းဆုံးမစားခင်းဆုံးမပုံပေးမီပြုလုပ်တဲ့ကိစ္စနေပိုင်းဆုံးပုံပေးပြီးတော့မူတဲ့အခါမှာပြုလုပ်တဲ့ကိစ္စညာဥယျံမှာကိစ္စညင့်တန်းကောင်ရံပြုလုပ်တဲ့ကိစ္စမိုးတောက်ရံကိစ္စဆိုပြီးတော့လုပ်ငန်း၅ပါးကိုမြတ်စွာဘုရားကဖွဲ့ဖွဲ့ပြီးတော့ပြုလုပ်တော်မူခဲ့ပါတယ်မနက်ခင်းမှာဆိုလို့ရှိရင်လည်းဆုံးခံကြွပြီးတော့တရားဒဂမတွေကိုတရားဟောကျောင်းရောက်တဲ့အခါကျတော့လည်းပဲ12နာရီလောက်ကနေညနေ6နာရီအတွင်းဆိုလို့ရှိရင်လည်းပဲဒါယဟန်တွေကိုတရားဟောတရားပြဒါမျိုးတွေလုပ်တယ်။ညင်ဦးညံမှာဆိုလို့ရှိရင်ယဟန်တွေကလာပြီးတော့ပြဿနာမေးမြတ်စွာဘုရားကဖြေပြတရားဟောပြည7နာရီလောက်ကနေ2ချက်ထိုးလောက်ခြာကျော်ဘာလုပ်တော့ဆိုတော့နှက်ပြန်မာတွေလူတွေအိတ်တဲ့ချိန်မှာလာပြီးတော့ပြဿနာမေးတာကိုတစ်ခါဖြေရှင်းရတခါမနေ့2နာရီလောက်ကနေ6နာရီတွင်ကို3ပုံပုံလို့ရှိရင်ပထမပိုင်းမှာမြတ်စွာဘုရားရင်းဉဏ်ကြွတယ်။ဒုတိယပိုင်းမှာလက်ရာနံပါတ်နဲ့စောင်းပြီးတော့တရားရှုမှတ်ပြီးတော့ခိတ္တခဏကျင်းဆက်တော်မူတယ်။နောက်တတိယပိုင်းရောက်တဲ့အခါမှာတတ္တဝါတွေကိုကြွထိုက်တဲ့တတ္တဝါတွေကိုကြည့်ပြီးတော့ခြေချုပ်ဖို့ဘယ်တတ္တဝါတွေဘယ်ဘုရားလက်ထက်ကဘာကောင်းမှုပြုခဲ့တယ်လဲပါရမီတွေရှိမရှိကြည့်ပြီးတော့ရှိလို့ရှိရင်ဒီတတ္တဝါကိုချုပ်ဖို့အတွက်ကြိုးစားအားထုတ်ခဲ့ပါတယ်။အဲ့ဒီတည်းကနေ့လေ12နာရီရနေပြီးတော့ည6နာရီထိပြုလုပ်တဲ့အပိုင်းမှာဒီ၃လပါတရား၅ပါးကိုမြတ်စွာဘုရားကဟောကြားတော်မူခဲ့။မြတ်စွာဘုရားနေဆုံးဖုံးပေးပြီးတဲ့အခါမှာယန်းနေလည်းပဲဆုံးဖုံးပေးပြီးပြီဆိုတော့12နာရီကြော်ကြော်လောက်မြတ်စွာဘုရားကဗကဝါပါရီပခါလိတဝါပါရပီရိထတဝါဘေကုတံကံဩဝရတိတဲ့ဒီမြတ်စွာဘုရားအဲ့ဒီ12နာရီကြော်ကြော်လောက်မှာကနကုတိရဲ့အမိမှာထိုင်းပြီးတော့ခြေတော်ကိုဆေးတယ်။ခြေဆေးပြီးတဲ့အခါမှာခြေပြည့်အင်းမင်ပေါ်ရက်ပြီးတော့မြတ်စွာဘုရားကယဟန်တွေကိုနေ့စဉ်နေ့တိုင်းဟောဒီဒုံလဘတရား၅ပါးကိုဟောတယ်။ဒုံလဘတရား၅ပါးဟောပြီးတဲ့အခါမှာယဟန်တွေရဲ့ကမ္မထမ်းတောင်းတော့ပေါ့မြတ်စွာဘုရားကတချို့ယဟန်တွေကြရင်ဗုဒ္ဓနုဒ္ဓတိဘာဝနာနဲ့တင့်တော်လို့ရှိရင်ဗုဒ္ဓနုဒ္ဓတိဘာဝနာတရားကိုပေးတယ်။တချို့ယဟန်တွေကဝိပဿနာနဲ့တင့်တော်ရင်ဝိပဿနာအာထုံနည်းကိုပြတော်မူလိုက်တယ်။တချို့ယဟန်တွေကြတော့မေတ္တာနဲ့တင့်တော်လို့ရှိရင်မေတ္တာကမ္မထံပေးလိုက်တယ်။အဲ့ဒီလိုပေးလိုက်တဲ့ကမ္မယဟန်တို့ရဲ့မြတ်စွာဘုရားကြီးကတရားတောင်းပြီးတော့တချို့ညင်နေရနေနေရတွေသွားအားထုတ်ကြ။တချို့လည်းပဲတစ်တပင်ဝါတပင်အောင်သွားပြီးတော့တရားအားထုတ်ကြ။ တချို့လည်းပဲလိုင်ငူတွေထဲမှာတချို့လည်းပဲတောင်ဆောင်တွေမှာသွားပြီးတော့တရားတွေတချို့လည်းပဲနေပြည်၆ထက်မှာသွားပြီးတော့အားထုတ်ကြတယ်။အဲ့ဒီလိုနဲ့ဘယ်ချိန်လောက်ရောက်သွားတော့ဆိုတော့ဒီနှစ်ချက်တစ်ချက်ခွဲလောက်ရောက်သွားတော့မြတ်စွာဘုရားတကယ်လို့အလိုရှိတဲ့အခါမှာဆိုရင်မိနစ်20လောက်ကျင်းဆက်တော်မူပဲပေါ့တတိတံပြင်တရားနဲ့။နောက်နှစ်ချက်ကနေပြီးတော့3နာရီလောက်ကျတော့4နာရီလောက်ထိကျတော့ဒီကြွထိုက်တဲ့တတ္တဝါတွေကိုကြည့်ပြီးတော့တချို့ပါရမီတွေပြည့်လို့ရှင်မြတ်စွာဘုရားကအဲ့ဒီပုဂ္ဂိုလ်ကိုသွားပြီးတော့တရားဟောတယ်ပေါ့။၄နာရီလောက်ရောက်တဲ့အခါကျတော့၆နာရီလောက်ထိမြို့ရဲတရားနာလာတဲ့ပုဂ္ဂိုလ်ကိုတရားဟောတယ်ပေါ့အဲ့တော့နေ့တည်း၁၂နာရီလောက်ကနေည၆နာရီထိဆွမ်းစားတော်မူပြီးတဲ့နောက်မှာပြုလုပ်တဲ့ကိစ္စတွေမှာဟောဒီ၁၂နာရီကြိုကြောလောက်မှာမြတ်စွာဘုရားကနေ့တည်းနေ့တိုင်းဟောဒီဒုံလဘတရား၅ပါးကိုနေ့တိုင်းတတိပေးတယ်ပေါ့ယဟန်နေမေးလျော့မှာဆိုလို့အဲ့လိုဘယ်လိုဟောတော်ဆိုတော့ဘေကဝေအပမာဒိနာတံပါတိထဘေကဝေမဂ္ဂုနိဗ္ဗာန်လူလာမျိုးသားမျိုးသမီးတို့ဘေကဝေယဟန်တို့များအိုချစ်သားတို့အပမာရိနာမမေ့မလျော့မပေါ့မစားကောင်းမြတ်သောတတိတရားဖြင့်တံပါတိတာသီလသမာဓိပညာသုံးပါးသောသိက္ခာကိုပြည့်စုံအောင်ကြိုးစားထောက်ကြလောတဲ့ဒီ7နှစ်နာရီကြိုကြောလောက်မြတ်စွာဘုရားခြေတော်ဆင်းပြီးတော့ခြေပြည့်ခြေဆင်းအင်းပြင်ပေါ်ရက်ပြီးပြီဆိုရင်ယဟန်တွေကိုအဲ့ဒီတရားနေ့စဉ်ဟောတာပဲအကြောင်းကိစ္စအထူးမရှိလို့ရှိရင်လူရင်းကြီးရဲ့ဘာတော့ဆိုတော့အပ္ပမာဒိနာဒီတတိတရားလေးနဲ့တံပါတိတကုသဏ္ဍမှာသီလသမารိပညာတွေတိုးပေါအောင်ကြိုးစားကြလို့မြတ်စွာဘုရားကအဲ့ဒီတရားကိုနေ့စဉ်ဟောကြားခဲ့တယ်။ဘာဖြစ်လို့ဟောကြားတာတော့ဆိုတော့လူတွေဆိုလို့ရှိရင်လည်းပဲစီးပွားရေးပေါ့စာဝဏ္ဏီကျမ်းမာရေးအတွက်ပစ္စည်းဆိုတာမရှိမဖြစ်ရှာဖွေရတာပဲ။ယဟန်တို့တွေမှာလည်းပဲဒီလိုပဲစွန့်တင်ကန်ကြောင်းစေးကိုယ့်ရဲ့ယဟန်တရားအထုတ်ဖို့စာပေကျမ်းကတင်ရန်ပို့ချဖို့ဆိုတာဒီသွမ်းတင်ကံကြောင်းစီဆိုတဲ့ပစ္စည်းလေးပါမရှိမဖြစ်လိုအပ်တာပဲဒါပေမဲ့လို့တချို့ယဟန်တော်တွေတချို့လူတွေကြတော့ဒီစီးပွားရေးရှာတဲ့အခါမှာဒီစီးပွားရေးကိုပဲအနှစ်သာရလို့ထင်ပြီးတော့တရားတဲ့ဤရောမတားတဲ့မတရားတဲ့ဤရောရှာဖွေကြတယ်ယဟန်တော်တွေလည်းပဲဒီလိုပဲကိုယ့်အတွက်သွမ်းပြည့်စုံဖို့အတွက်သင်္ကန်းပြည့်စုံဖို့အတွက်ကြောင်းကြီးတွေကောင်းကောင်းနေဖို့အတွက်ကျမ်းမာရေးကောင်းဖို့ငွေလူခံဖို့အတွက်အားလုံးသီလတွေအပြည့်ခံပြီးတော့တမာရီတရားတွေအပြည့်ခံပြီးတော့မြတ်စွာဘုရားကကိုယ့်အတွက်စာဝဏ္ဏီကျမ်းမာရေးသင်္ကန်းဆွမ်းကြောင်းသေးတဲ့ဒီပစ္စည်းလေးပါကိုသီလတမာရီပညာတွေအပြည့်ခံပြီးတော့ရှာဖွေမှတိတ်ပြီးတော့စိုးရင်ဒီပစ္စည်းတရားတွေကလူတွေအတွက်ရွှေငွေတွေဆိုတာပစ္စည်းတွေဆိုတာမရှိမဖြစ်လိုအပ်တာလည်းမှန်ပါတယ်ယဟန်တို့တွေအတွက်လည်းပဲဒီသွမ်းတင်ကံကြောင်းစည်းဆိုတာမရှိဘူးဆိုလို့ရှင်သာသနာ့လို့စာပေကျမ်းကတင်ရင်ပို့ချခြင်းတရားအထုတ်ခြင်းဆိုတဲ့အလုပ်ဟာလုံးလို့မဖြစ်ဘူးဒါကြောင့်မို့မရှိမဖြစ်လိုအပ်တာမှန်ပါတယ်ဒါပေမဲ့လို့မြတ်စွာဘုရားကကိုချင်းသီလတွေအပြတ်ခံပြီးတော့တဲ့အဲ့ဒီစီးပွားရေးတွေမရှာမိဘူးကိုချင်းသီလတွေအပြတ်ခံပြီးတော့ကြောင်းကြီးတွေကောင်းကောင်းသင်္ကန်းကြီးတွေကောင်းကောင်းဝတ်ဖို့ကြောင်းကြီးတွေကောင်းကောင်းနေဖို့မြတ်စွာဘုရားကမလုပ်စေခြင်းဘူးအဲ့တော့တတိတရားနဲ့နေကြဖို့မြတ်စွာဘုရားကဒါနသီလဘာဝနာကိုလုပ်တဲ့အခါမှာလေဘုံပက္ခတနာတွေကိုမလိုက်စားဘဲနဲ့ကုသဏ္ဏမှာသီလတမာရီပညာတွေကိုပဲဥတည်ပြီးတော့ကြိုးစားစီခြင်းလို့မြတ်စွာဘုရားကဟောဒီတရားစကားကိုနေ့စဉ်ဟောကြားတော်မူခဲ့တယ်။လူတွေဆိုလို့ရှိရင်လည်းပဲစီးပွားရေးမရှိမဖြစ်ဘူးဆိုပြီးတချို့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ချင်းသိက္ခာတွေကိုအပြတ်ခံပြီးတော့ရှာကြတာ။တချို့ဆိုရင်အသက်တောင်ဆုံးရှုံးခံပြီးတော့ရှာဖွေကြတယ်။ယဟန်တော်တွေဆိုလို့ရှိရင်လည်းပဲကိုချင်းတိခါတွေကိုဘေးထားပြီးတော့အချက်အကျောင်းမရှိဘဲနဲ့နေကံပြီးတော့မတရားသဖြင့်တရားသဖြင့်လှူခြင်းမှန်းမသိမလှူခြင်းမှန်းမသိတရားတရားရှိမှန်းသိမရှိမှန်းမသိအနေကံပြီးတော့အလှူခံပြီးတော့မြတ်စွာဘုရားကယူပြီးတော့ကိုချင်းသီလတွေပြက်ပြီးတော့သီလသမารိပညာတွေဆုပ်ယုပ်မှဆိုးလို့ဒီပစ္စည်းတွေကိုရှာပွင့်နေတယ်သီလသမารိပညာဆိုတဲ့အနှစ်တရားတွေပျောက်ပြတ်မှဆိုးလို့မြတ်စွာဘုရားကဟောကြားတော်မူခဲ့တာတဲ့ဒါကြောင့်မြတ်စွာဘုရားကထိုင်ရက်နဲ့ခြေဆေးတော်မူတယ်ပေါ့နေ့လယ်7နာရီကျော်ခြေသေးပြီးတဲ့အခါမှာခြေသေးအင်းပြင်ပေါ်ရက်ပြီးတော့နေစဉ်ဟောဒီဗိဉ္ဇံတန်ဃာတွေကိုနေစဉ်ပဲဟောကြားတော်မူခဲ့တယ်။ဘေကဝေအပမာရိနာတံပါရိထဘေကဝေမဂ္ဂုနိဗ္ဗာန်လူလာမျိုးသားမျိုးသမီးတို့ဘေကဝေကျမ်းတော်များအိုချစ်သားတို့အပမာရိနာမမေ့မလျော့မပေါ့မစားကောင်းမြတ်သောတတိတရားဖြင့်တံပါရိထသီလတမာရိပညာသုံးပါးသောသိက္ခာကိုကိုယ့်ရဲ့နှလုံးသားထဲမှာတိုးပွားအောင်ကြိုးစားအားထုတ်ကြလော့ဤတိတို့ဘေကုတံဃံယဟန်တံဃာအပေါင်းကိုဒီဝတိဒီဝတိနေစဉ်နေတိုင်း၌ဩဝရတိကရုဏာရှိသောပညာအဖြင့်ဆုံးမတော်မူခဲ့ပါပေတည်း
သာဓုသာဓုသာဓုပါဗျာ
မြတ်စွာဘုရားသူ့ရဲ့ လူဖြစ်တဲ့အမျိုးသားမျိုးသမီးတွေရောသာသနာပေါ်မှာရောက်နေတဲ့ယဟန်တော်တွေရောဘိက္ခုနီမတွေရောဒီပစ္စည်းလေးပါဆိုတဲ့စာဝတ်နေခြင်းမှာရေမရှိမဖြစ်လိုအပ်တာမှမဒါကြီးတွေကိုသီလသိက္ခာတမာတိသိက္ခာပညာသိက္ခာတွေညှိုးနှွမ်းအောင်ကျိုးပြက်အောင်လုပ်ပြီးတော့မရှာစေခြင်းမှုပေါ့ဒါကြောင့်မြတ်စွာဘုရားကတရားဟောတာအဲ့တော့မြတ်စွာဘုရားကဘာဖြစ်လို့ဒီအပမာဒတရားတတိတရားမြဲထားကြလို့မြတ်စွာဘုရားကဘာဖြစ်လို့ထပ်ပြီးတော့နေတိုင်းတိုက်တွန်းရတာလို့ဆိုတော့အကြောင်းရှိပြီဘာလို့ဆိုတော့ဘိကဝေမဘုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့အပမာရိနာတတိတရားနဲ့တမ္မာရိတာသီလတမာရိပညာသုံးပါးသောသိက္ခာကိုပြည့်စုံအောင်ကြိုးစားထောက်ကြလောတဲ့ဘာဖြစ်လို့တိုက်တွန်းရတာလို့ဆိုတော့ဒုံလဘောဘုရုပါရောလောကသမိန်ဒုံလဘောမနုတ္တပတိလာဘောဒုံလဘာတံပတိဒုံလဘာပပိဇာဒုံလဘံတတ္တမတဝနံတိတဲ့မြတ်စွာဘုရားတိုက်တွန်းတဲ့အကြောင်းကဒီတတိတရားတွေသီလတမာရိပညာတွေဆုပ်ယုပ်သွားမှသလိုတတိထားကြဘာဖြစ်လို့တတိထားရတာတုန်းလို့အကြောင်းရှာလိုက်တဲ့အခါမှာဒုံလဘောဘုရုပါရောလောကသမိန်နဲ့ဘိကဝေမဂ္ဂနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့ဘိကဝေယဟန်တော်များအိုချစ်သားတို့ဘုရုပါရောဒုံလဘောဘုရုပါရောလောကသမိန်လောကသမိန်လောကကြီးတဲ့နိုင်ဘုရုပါရောဖျားပွင့်တော်မူတဲ့အချိန်ကာလကိုဒုံလဘောခရင်တစ်ချင်းရပါပြီတဲ့။ဘာဖြစ်လို့တတိတရားနဲ့သီလတမာရီပညာရီစူးစမ်းအထောက်ခံရတာတုံးဆိုတော့မြတ်စွာဘုရားပွင့်တဲ့အခါနဲ့တွေ့ဖို့ရခရင်နဲ့တဲ့။သင်တို့ယခုမြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့နေတယ်။မြတ်စွာဘုရားကတဏှာမှာဟောထားတယ်ငါဘုရားမရှိပေမဲ့လို့တဲ့။ငါဖျားဟောကြားထားတဲ့တုတ်အပြီးတယ်မှာဝင်းကြီးဆိုတဲ့ပိဋကတ်သုံးပုံရှိနေလို့ရှိရင်အဲ့ဒါသင်တို့ငါဖျားရှိနေတာနဲ့အတူတူပဲလို့မြတ်စွာဘုရားကဟောထားတာရှိပြီ။ဒါကြောင့်မို့ယနေ့မြန်မာနိုင်ငံမှာမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်တွေအစုံရှိသေးတယ်။အစုံရှိတော့ယနေ့မြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံသွားပြီလား။မြတ်စွာဘုရားတတ်တော်ထင်ရှားရှိသေးသလားလို့လေ။မြတ်စွာဘုရားတတ်တော်ထင်ရှားရှိသေးတယ်လို့ဒီလိုဖြေလို့ရပါလား။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားရဲ့အဆုံးအမတွေတန်ဃာတော်တွေရဲ့ကျေးဇူးကြောင့်ယနေ့တရားဓမ္မတွေကြားနာနေနိုင်ပါတယ်။ဒါကြောင့်မြတ်စွာဘုရားရဲ့သာသနာတော်နဲ့တွေ့ဖို့မြတ်စွာဘုရားရဲ့တရားတော်တွေပြည့်နှံ့တဲ့နေရာမှာဖြစ်ဖို့ဆိုတာသိပြီးတော့ခဲရင်နေတဲ့။အဲ့ဒီလိုခဲရင်တဲ့အတွက်ကိုယ့်အတွက်လောကီကာမဂုဏ်တွေနဲ့ပျော်ပျော်ပါးပါးနဲ့ကိုယ့်အသက်ကြီးကိုမဆုံးသေးနဲ့တဲ့။သီလတမာတိပညာထိုက်တလောက်ရင့်အောင်ကြိုးစားကြလို့ဒါကြောင့်မြတ်စွာဘုရားကဟောကြားတော်မူခဲ့တယ်။အဲ့တော့တရားဓမ္မတွေရဲ့မေးစရာရှိတယ်ပေါ့ဒီမြတ်စွာဘုရားသာသနာတော်နဲ့တွေ့ဖို့ခဲရင်နေဆိုတော့ဒီခုမြတ်စွာဘုရားသာသနာတော်ကြီးဖြစ်တည်လာတာနှစ်ပေါင်း2540နဲ့ရှစ်နှစ်ကြာသွားပြီသာသနာနှစ်ပေါင်း5000တည်မယ်လို့စာရည်ရဲမှာဆိုတယ်ပေါ့အဲ့တော့နှစ်ပေါင်း2548နှစ်ဆိုတော့တရားဓမ္မတွေရဲ့အကြာကြီးပဲမြတ်စွာဘုရားသာသနာနဲ့တွေ့ဖို့ခဲရင်နေဆိုတာဟုတ်ပါမလားလို့ဒီလိုမေးစရာရှိတယ်ဒါပေမဲ့လို့မြတ်စွာဘုရားရဲ့သာသနာတော်ကိုကဘာရီနဲ့တွက်ကြည့်လိုက်လို့ရှိရင်သိပြီးတော့တွေ့ဖို့ခဲရင်ပါတယ်။ဥပမာအားဖြင့်ဒီမြတ်စွာဘုရားပွင့်တဲ့ကဘာဆိုတာဒီ၅မျိုးရှိတယ်ပေါ့။ဘုရားတစုမှမပွင့်တဲ့ကဘာကိုတုံညကဘာလို့ခေါ်ပါတယ်။တချို့ကဘာတွေကြတော့ဘုရားတစုပွင့်တယ်။ဘုရားတစုပွင့်တဲ့ကဘာကြတော့သာရကဘာလို့ခေါ်တယ်။တချို့ကဘာတွေကြတော့ဘုရားနှစ်စုပွင့်တယ်။အဲ့ဒီကဘာမျိုးဘုရားနှစ်စုပွင့်တဲ့ကဘာမျိုးကြတော့မန္တကဘာလို့ခေါ်ပါတယ်။နောက်တချို့ကဘာတွေကြတော့ဖျားသုံးစုအထိပွင့်တယ်အဲ့ဒါမျိုးကြတော့ဝရကဘာဖျားလေးစုပွင့်တဲ့ကဘာကြတော့သာရမန္တကဘာယခုဘုန်းကြီးတို့မြန်မာနိုင်ငံလိုခုလူဖြစ်နေရတဲ့ကဘာကြတော့ဖျား၅စုပွင့်တဲ့အတွက်ဗဋ္ဌကဘာအကောင်းဆုံးကဘာလို့ဒီလိုခေါ်ခဲ့ပါတယ်အဲ့ဒီလိုဒီတစုပွင့်တဲ့ကဘာနှစ်စုပွင့်တဲ့ကဘာသုံးစုပွင့်တဲ့ကဘာနောက်ဆုံးဒီ၅စုပွင့်တဲ့ကဘာပေါ့လေးစုပွင့်တဲ့ကဘာဒီဖျားပွင့်တဲ့ကဘာတွေရှိတယ်လို့ပဲဖျားမပွင့်တဲ့ကဘာတွေလည်းပဲရှိသေးတယ်တဲ့အဲ့ဒါမျိုးကျတော့တုံညကဘာလို့ခေါ်တယ်။ဘာမှကုသိုလ်တရားတွေပြုတ်ခွင့်ကောင်းကောင်းမရတဲ့ကဘာတွေလို့ခေါ်ပါတယ်။ဒီဖျားပွင့်တဲ့ကဘာဘယ်လောက်များတယ်လဲဆိုတာသိကျင်လို့ရှိရင်တွက်ကြည့်လိုက်ပေါ့။ဒီလွန်ခဲ့တဲ့60တကဘာအတွင်းကိုပဲတွက်ကြည့်လိုက်။ယခုဒီကဘာကနေပြန်ပြီးတော့ရေတွက်လိုက်လို့ရှိရင်60တကဘာကနေခုဒီရောက်သေးကဘာဒီကဘာပေါင်း60တကဘာအတွင်းမှာဖျားပွင့်တဲ့ကဘာဘယ်နှကဘာရှိပါသလဲလို့မေးလို့ရှင်3ကဘာလို့ရှိပါတယ်ဖျားမပွင့်တဲ့3ညကဘာတွေက80နဲ့8ကဘာရှိတယ်ဒါကြောင့်မြတ်စွာဘုရားရဲ့သာသနာတော်နဲ့တွေ့ဖို့ခဲရင်လေလို့ဒါကြောင့်မြတ်စွာဘုရားကအမိန်ကြားတော်မူခဲ့တယ်အဲ့တော့ဖျား3ခုပွင့်တဲ့ကဘာလည်းပဲဒီကဘာကနေပြန်ကြည့်တွက်လို့လိုက်ရှိရင်ဒီလွန်ခဲ့တဲ့60ကဘာအထက်တုန်းကဝိပတ္တိမြတ်စွာဘုရားပွင့်တဲ့ကဘာဖျားတစ်စုပဲပွင့်တယ်ဝိပတ္တိဘုရားရှင်အဲ့ဒါကိုသာရကဘာလို့ခေါ်ပါတယ်။အဲ့ဒီဘုရားတစုပွင့်ပြီးတဲ့နောက်မှာ60ကဘာချက်ဘုရားတစုပွင့်ပြီးတဲ့နောက်ဘုရားမပွင့်တဲ့ကဘာဘယ်လောက်ကြာတော့ဆိုတော့ဒ ဒီ59ကဘာကြာရအဲ့59ကဘာမှာဖျားမပွင့်တဲ့ကဘာတွေဖျားမပွင့်ဘူးဆိုလို့ရှင်ပြိတ်ပြီးတော့ကြောက်ကြရကောင်းတာဖျားရှင်တော့မပွင့်ပေါ်ရင်လူတော်အများစိတ်ကောင်းထားလဲဤကားကုသိုလ်အကုသိုလ်နဲ့ထိုးထိုးပုံဘဝမတိကြများလာအပြစ်တွေတဲ့ဒီမြတ်စွာဘုရားမပွင့်တဲ့ကဘာနဲ့လူသွားပြီးတော့ဖြစ်မိတယ်ဆိုလို့ရှင်ပြိတ်ပြီးတော့ကြောက်ကြရကောင်းတာဘာဖြစ်လို့လို့ဆိုတော့ဒီမိဘလုပ်ကြွေးတာကုသိုလ်တရားမိဘတွေကိုစော်ကားတာပြိတ်ပြီးတော့အကုသိုလ်ကြီးတယ်နောက်ပြီးတော့ဒီကုသိုလ်တရားဆိုလို့ရှိရင်လည်းဒါနသီလဘာဝနာ၃မျိုးရှိတယ်ဒါနသီလဘာဝနာတွေထဲမှာလည်းပဲဝိပဿနာဘာဝနာဆိုတာဘလို့ဘလို့ရှုမှတ်ရတယ်ဆိုတာလည်းဖျားတာမပွင့်လို့ရှိရင်သိခွင့်ရမှာမဟုတ်ဘူးတဲ့အခုဘုရားစွာဘုရားပွင့်လာတဲ့အတွက်ဒီတရားတွေကိုလည်းပဲသိရတယ်ဒီစိတ်စေတသိက်ပရမတ္ထတရားတွေဆိုလို့ရှိရင်လည်းပဲသိတတ်တာစိတ်နောက်ပြီးတော့စိတ်နဲ့တူဖြစ်နေတဲ့ခံစားတတ်တဲ့တရားကဝေဒနာစသဖြင့်ဒီနာမည်တွေသိနေတာလည်းမြတ်စွာဘုရားပွင့်တဲ့အတွက်ကြောင့်သိတယ်နောက်ဆုံးမှာဘုံကလည်းပဲ32ဘုံရှိတယ်လို့သိရတာမြတ်စွာဘုရားရဲ့ကျေးဇူးကြောင့်ဘုန်းကြီးတို့မျက်စိမြင်တယ်ဆိုလို့ရှိရင်လူလောကပဲမြင်တယ်တိရစ္ဆာန်လောကပဲမြင်တယ်တစ်ချေတရေဆိုတာတွေကတော့တချို့ကံနိုင်တဲ့ပုဂ္ဂိုလ်ကြီးတွေ့ဘူးမှာပေါ့နောက်ပြီးတော့ပိဋ္ဌာဘဝနတ်ပြန်မာကြီးဆိုတာလည်းပဲမျက်စိနဲ့မမြင်ရဘူးမြတ်စွာဘုရားပွင့်လာတဲ့အခါကျတော့ဒီလိုမျက်စိနဲ့မမြင်ရတဲ့ဘဝတွေကိုပဲသိခွင့်ရတဲ့အတွက်ကိုယ်မှာရှောင်အကုသို့ဆိုရင်ရှောင်ရတယ်ကုသို့ဆိုရင်ပြုလုပ်ရတယ်ဆိုတဲ့အသိဉာဏ်တွေတိုးလာတာမြတ်စွာဘုရားရဲ့ကျေးဇူးတဲ့အဲ့တော့လွန်ခဲ့တဲ့60ကဘာထက်ကဝိပဿနာဖျားတဆူပွင့်တဲ့အတွက်အဲ့ဒီကဘာကိုသာရကဘာအဲ့ဒီလိုဝိပဿနာဖျားရှင်ပွင့်ပြီးတဲ့နောက်ပိုင်းမှာဖျားတွေမပွင့်တော့တော်တော်ကြီးကိုကြာသွားတယ်တော်တော်ကြီးကိုကြာသွားတဲ့နောက်ပိုင်းမှာလွန်ခဲ့တဲ့30ကဘာလောက်မှာတခါဖျားနှစ်ဆူပွင့်တဲ့တိခိဖျားရှင်နဲ့ဝတ္တဘူဖျားရှင်အဲ့ဒီဖျားနှစ်ဆူပွင့်ပြီးတော့တခါနောက်ထပ်29ကဘာလောက်ဖျားမပွင့်တဲ့ကဘာတွေဖြည့်ပြီးတော့ယခုကဘာကြာမှာတခါကကုတံကောနဂုံကတ္တပဘောဓမာဆိုပြီးတော့ဖျားလေးစုပွင့်ပြီးတော့အရိမိတ်တရားဖျားပွင့်တော်မှာပေါ့အဲ့ဒါကြောင့်ဒီ60ကဘာနဲ့တွက်လိုက်လို့ရှိရင်ဖျားပွင့်တဲ့ကဘာ3ကဘာပဲရှိပါတယ်ဖျားမပွင့်တဲ့ကဘာပေါင်းက88ကဘာရှိတယ်ဒါကြောင့်မြတ်စွာဘုရားကအဲ့ဒီလိုမြတ်စွာဘုရားပွင့်တဲ့အချိန်ခါကဘာနဲ့ကြုံဆုံးကြုံခဲမှာကိုယ့်ကိုယ်ကိုကာမဂုဏ်တရားတွေနဲ့ပျော်ပါမနေနဲ့တဲ့သီလတမာတိပညာတွေပြည့်ဝအောင်ကြိုးစားကြဒီမြတ်စွာဘုရားသာသနာတော်နဲ့တွေ့ဖို့ဆိုတာတိတ်ပြီးတော့ခဲရင်းတယ်လို့ဒါကြောင့်မြတ်စွာဘုရားကမိန့်တော်မူခဲ့တာပါ။နောက်ဒုတိယဘာသဟောတော်ဆိုတော့ဒုံလဘောဘုဒ္ဓဘာတော်လောကတမိန်ဒုံလဘောမနုဿတ္တပတိလာဘောတဲ့။ဘိကဝေမဘုနိဗ္ဗာန်လူလာမြို့သားမြို့သမီးတို့မနုဿတ္တပတိလာဘောလူအဖြစ်ရခြင်းကိုဒုံလဘောရနိုင်ခဲ့ပါပြီတဲ့။မြတ်စွာဘုရားပွင့်တော်မူတဲ့အချိန်မြတ်စွာဘုရားရဲ့သာသနာတော်ကြီးရှိတဲ့အချိန်မှာဖြစ်ပါရဲ့ဒါပေမဲ့လို့ကိုကတရိษံသွားဖြစ်နေလို့ရှင်အရှုံးသာပဲယခုတော့အဲ့ဒီမြတ်စွာဘုရားသာသနာရှိတဲ့အချိန်မှာလူဖြစ်ဖို့ကလည်းပဲသိပြီးတော့ခဲရင်နေတဲ့လူလည်းပဲဖြစ်နေသာသနာတော်နဲ့လည်းပဲကြုံမယ်ဆိုတာသိပြီးတော့ခဲရင်နေတဲ့အဲ့ဒါကြောင့်မို့တင်တို့ကုသိုလ်တရားတွေကိုစူးစမ်းအားထုတ်ကြလို့ဒီလိုတိုက်တွန်းရင်းဖြစ်ပါတယ်လူအဖြစ်ဘလောက်ခဲရင်တော့ဆိုတော့မြတ်စွာဘုရားကတဏှာတန်ရုပ်ပါဠိတော်မှာဟောထားတာရှိတယ်မြို့သားမြို့သမီးတို့တဲ့ပင်တို့လူအဖြစ်ဘလောက်ခက်ခဲတုံဆိုတာကိုငါဖေကဟောပြမယ်တဲ့ဒီယောက်ျားတစ်ယောက်ဟာအပေါက်တစ်ပေါက်သာရှိတဲ့တဘိုးတို့ကြီးကိုသမုဒ္ဒရာထဲမှာပြစ်ချလိုက်တဲ့ဆိုကြပါစို့တဲ့အဲ့ဒီအပေါက်တစ်ပေါက်သာရှိတဲ့သမုဒ္ဒရာထဲပြစ်ချလိုက်တဲ့တဘိုးကြီးဟာလေတွေတိုက်တဲ့အခါမှာအရှိတွေတိုက်လို့ရှင်အနောက်မျိုးအနောက်လေတိုက်ရင်အရှိမျိုးဒီလိုပဲရက်သေးမျက်နှာရက်ရှိမျက်နှာကိုလေတိုက်လိုက်တဲ့အခါမှာမျိုးပါသွားနေတဲ့တဘိုးကြီးတစ်တုံးရှိတယ်တဲ့အဲ့ဒီသမုဒ္ဒရာကြီးထဲမှာမျက်စိမမြင်တဲ့လက်ကမ်းကြီးတစ်ကောင်လည်းရှိတယ်ဆိုကြပါစို့တဲ့အဲ့ဒီလက်ကမ်းကြီးကလည်းပဲအနှစ်တရာကြာမှရေပေါ်ကိုတစ်ခါပဲတစ်ချိန်ပဲပေါ်တယ်တဲ့အဲ့ဒီမျောနေတဲ့အပေါက်တစ်ပေါက်သာရှိတဲ့ဒီတဘိုးတုံးကြီးရဲ့အပေါက်ထဲကိုအနှစ်တရာကြာမှတစ်ခါတာပေါ်တဲ့အခါမှာအဲ့ဒီလက်ကမ်းကြီးရဲ့ခေါင်းစွတ်ဖို့ဆိုတာဖြစ်ကောင်းဖြစ်နိုင်နေတယ်လွယ်ကူသေးတယ်ပြင်းပြန်နေတယ်တဲ့လူပုဂ္ဂိုလ်တယောက်ဟာတကြိမ်တစ်ခါများအကုသိုလ်တွေလုံးမိလို့ငရေတိရစ္ဆာန်ပိတ်တာဆိုတဲ့အပယ်လေးပုံရောက်လို့ရှိရင်တော့လူအဖြစ်ပြန်ဖြစ်ဖို့ဆိုတာအဲ့ဒီလက်ကမ်းကြီးတဘိုးတုံးပေါက်ထဲမှာစွတ်ဖို့ရာကပိုပြီးတော့ဖြစ်နိုင်နေတယ်အပယ်ကျသွားပြီတိရစ္ဆာန်ငရေတွေဖြစ်သွားပြီဆိုလို့ရှိရင်လူအဖြစ်ရဖို့ဆိုတာအဲ့ဒီတည်းပိုပြီးတော့ခဲရင်းနေယဟန်တို့ဆိုပြီးတော့မြတ်စွာဘုရားကလူအဖြစ်ရခဲ့တဲ့အကြောင်းကိုဟောကြားတော်မူခဲ့။ဘာဖြစ်လို့တော့ဆိုတော့နာယတာဘေကဝေအဋ္ဌိဓမ္မစရိယဓမ္မစရိယကုသလကရိယပုံညာကရိယတဲ့အဲ့ဒီအပယ်လေးပုံထဲမှာဥပမာအပြင်ဒီတတိယံပုံတစ်ခုပဲထားကြည့်တော့ဒီတတိယံပုံမှာဆိုလို့ရှိရင်လူအဖြစ်ပြန်ရဖို့တိတ်မလွယ်ဘူးကုသိုလ်တွေများများမရှိခဲ့ဘူးဆိုရင်သူတို့ပုံမှာဆိုလို့ရှိရင်ဓမ္မစရိယဓမ္မစရိယတဲ့လူတွေလို့ဒ ီညီညီညံ့ညံ့ကျင့်သုံးတဲ့တရားမေတ္တာကရုဏာတရားမရှိဘူးတဲ့တရားတစ်ဖြင့်ပြုကျင့်တယ်ဆိုတာသူတို့တဏ္ဍာမှာမရှိဘူးတဲ့နောက်ပြီးတော့ဘာတွေမရှိဘူးဆိုတော့ပုံညာကရိယာကုသလကရိယာတဲ့အဲ့ဒီလိုတရိစ္ဆာန်တွေခွေးတွေဝက်တွေကြက်တွေရဲ့သူတို့လောကမှာဆိုလို့ရှိရင်ဝါစုတင်ငန်းကတ်တဲ့ကုသိုလ်မျိုးဘယ်တော့မှမရှိနိုင်ဘူးမိဘပြည်သူလှုပ်ကြွေးတာဒါတခါတည်းနည်းနည်းပါးပါးရှိခြင်းရှိမည်။နောက်တထိန်နေခင်းတာယခုလိုဆုံးကတ်တဲ့ဒီလိုကုသိုလ်မျိုးဝိပဿနာတရားအားထုတ်ဖို့ဆိုတာဝေးရောတဲ့အဲ့ဒီလိုကုသိုလ်တွေမရှိတဲ့အတွက်အဲ့ဒီတရိစ္ဆာန်တွေဟာလူပြန်ဖြစ်ဖို့ရတိတ်ပြီးတော့ခဲရင်သွားတယ်တဲ့ဒါကြောင့်မို့သမုဒ္ဒရာတဲ့မျိုးနေတဲ့တကိုးပေါကြီးတဲ့ကိုအနှစ်တရာကြာမှတခါရာပေါ်တဲ့လက်ကမ်းကြီးရဲ့ခေါင်းဟာဆွတ်နိုင်ပွဲရှိသေးတယ်တကယ်လို့များတရိစ္ဆာန်ဘဝကိုကကံဆိုးလို့များအကုသိုလ်များလို့များရောက်သွားလို့ရှိရင်လူဘဝရောက်ဖို့ဆိုတာအဲ့ဒီတည်းပိုခဲရင်လည်းရဟန်းတို့တဲ့တရိစ္ဆာန်လောကဆိုတာအချင်းချင်းနိုင်ရာစားနေတော့နေ့စဉ်နဲ့များကုသိုလ်ဆိုတာဝေးရောအကုသိုလ်တွေကြီးပဲထက်တလဲလဲဖြစ်တဲ့အတွက်သိလို့ရှိရင်ဒီတည်းဆိုးတဲ့နေရာပဲရောက်နိုင်တယ်ဆိုပြီးတော့မြတ်စွာဘုရားကလူအဖြစ်ကိုရာခဲ့တဲ့ကြောင့်ဟောခဲ့ပါတယ်လူအဖြစ်ရာခဲ့တဲ့အခါမှာလည်းပဲလူနဲ့တူတဲ့လူအသိဉာဏ်ရှိတဲ့လူဖြစ်ဖို့ဆိုတာပိုခဲရင်းနဲ့ပေါ့ဒါကြောင့်မြတ်စွာဘုရားကဒုံလဘောမနုတ္တတပတိလာဘောဘိကဝေမဖို့နိဗ္ဗာန်လူလာမြို့သားမြို့သမီးတို့မနုတ္တတပတိလာဘောလူအဖြစ်ရာခြင်းကိုဒုံလဘောခဲရင်းတစ်ဖြင့်ရပါသေး၏တဲ့သာသနာတော်ကြီးပွင့်နေပြီမဲ့လို့ကိုကလူအဖြစ်ရဖို့လည်းပဲခဲရင်းနေတဲ့သင်တို့ယခုသာသနာတော်ကြီးနဲ့လည်းပဲတွေ့ကြုံနေရတယ်ကံကောင်းထောက်မှလို့လူဘဝလည်းပဲရောက်နေကြတယ်အဲ့ဒီလိုလူဘဝရောက်ခိုင်မှာကုသိုလ်တရားတွေနဲ့ပျော်မွေ့အောင်လည်းပဲကြိုးစားကြတဲ့ဒီအပျော်အပါးတွေနဲ့ဤပဲအချိန်မကုန်ကြစေနဲ့လို့မြတ်စွာဘုရားကယဟန်တော်တွေကိုအဲ့ဒီခြေဆေးပြီးတော့မတက်ရက်တော်မူပြီးတော့တတိပေးတော်မူခဲ့ပါတယ်။ဒါကနံပါတ်1ဒုံတစ်ပါးတရား။နံပါတ်1ကဘာလို့ဆိုတော့မြတ်စွာဘုရားရဲ့သာသနာတော်ကြီးနဲ့တွေ့ကြုံမှုခဲရင်းနဲ့တဲ့။နံပါတ်2ကသာသနာတော်ကြီးနဲ့ပွင့်နေပေမဲ့လို့သာသနာတော်ကြီးရှိနေပေမဲ့လို့ကိုကလူအဖြစ်ရဖို့ကြတော့လည်းပဲပြန်ပြီးတော့ခဲရင်းနေတဲ့။နံပါတ်3သံပတိနံပါတ်3ဒုံလဘတရားကဘာတော့ဆိုတော့ဒုံလဘသံပတိတဲ့ဘိကဝေယံတို့များဦးချစ်သားတို့သံပတိသံပတိအမျိုးမျိုးကိုဒုံလဘခရင်တစ်ဖြင့်ကြားပါပေ၏တဲ့ဒီပြည့်စုံခြင်းအမျိုးမျိုးနဲ့ပြည့်စုံမှုလည်းပဲခရင်နေတဲ့တချို့မျိုးသားမျိုးသမီးတွေဟာသာသနာတော်ကြီးနဲ့လည်းပဲတွေ့ကြုံနေရတယ်သာသနာတော်ကြီးတွေ့ကြုံပြီးတော့လူအဖြစ်ကိုလည်းပဲရပါရဲ့ဒါပေမဲ့လို့ပတိရူပဒေသဝါသနဲ့ပြည့်စုံမှုကြခရင်တော်တဲ့ပတိရူပတိတဝါဒဆိုတာဘာလို့ဆိုတော့ဒီသာသနာတော်ရှိတဲ့နေရာမှာကိုကလူဖြစ်ပြီးတော့ကုသိုလ်ပြုခွင့်ရတဲ့နေရာမှာလူဖြစ်ဖို့ခဲရင်တာကိုပြောတာ။ယခုမြန်မာနိုင်ငံမှာတန်ပေါင်း6000ကျော်လူဦးရေရှိတယ်ပေါ့။လူဦးရေရှိတဲ့ထဲမှာကုသိုလ်ပြုခွင့်ရတဲ့အရက်သာသနာတော်နဲ့တွေ့ကြုံတဲ့အရက်ဖြစ်ဖို့ဆိုတာသိပြီးတော့ခဲရင်သွားပြီတဲ့။တချို့နိုင်ငံသားရောက်နေတဲ့မြန်မာနိုင်ငံမျိုးသားမျိုးသမီးတွေဒီကနေပြီးတော့သူတို့ကထိန်သင်္ကန်းတွေဝါစုသင်္ကန်းတွေယူသွားကြ။ဒါပေမဲ့လို့ဟိုနိုင်ငံတွေရောက်တဲ့အခါမှာဘုံကြီးတစ်ပါးနှစ်ပါးပြင့်မှုတိတ်ပြီးတော့ခဲရင်းနေ။အဲ့ဒီလိုဗုဒ္ဓဘာသာဖြစ်ပြီးတော့လူလည်းပဲဖြစ်တယ်ဗုဒ္ဓဘာသာလည်းပဲဖြစ်ပါရဲ့။ဒါပေမဲ့လို့ကုသိုလ်ကောင်းမှုလုပ်ချင်တိုင်းလုပ်လို့မရတဲ့နေရာမျိုးမျိုးသွားပြီးတော့ဖြစ်ရရင်လည်းပဲမလွယ်ဘူးတဲ့။ယခုတော့မိမိတို့မန္တလေးမြို့စတိုင်းမြို့တွေဆိုတာသာသနာမှာမြန်မာနိုင်ငံတိတ်ပြီးတော့ထွန်းကားတဲ့နေရာတွေပဲ။ဒီနေရာမှာလာပြီးတော့ဖြစ်ရခြင်းနဲ့ပြည့်စုံတယ်ဆိုတာလေခဲရင်နေတဲ့ဒီလိုခဲရင်နေအတွက်မိမိရိုရိုမနေနဲ့ဒီလိုလူဖြစ်ဖို့ရတိတ်ပြီးတော့ရခဲ့တယ်နောက်ပြီးတော့အိန္ဒြိယအဝေကံလာတယ်လူတော့ဖြစ်ပါရဲ့သာသနာတော်နဲ့လည်းပဲတွေ့ကြုံပါရဲ့သာသနာထွန်းကားတော့အဲ့ရက်လည်းပဲလူပြန်ပြီးတော့ဖြစ်ပါရဲ့ဒါပေမဲ့လို့တချို့ပုဂ္ဂိုလ်တွေကြတော့တဲ့မျက်စိနာနာလျှာကိုယ်စိတ်ကပုံမှန်မဟုတ်ကြဘူးတဲ့ယခုမိမိတို့မှာမျက်စိကလည်းပဲစကုအကြည့်တဲ့အမြင်ကောင်းပါတယ်နာကလည်းပဲအလုံးအာယုံနေခံစားနိုင်စွမ်းရှိတယ်။နောက်ပြီးတော့နှာခေါင်းလျှာခန္ဓာကိုယ်ကလည်းပဲလေဖြတ်တာတွေဘာတွေမရှိတော့အကုန်ကောင်းတယ်။စိတ်ကလည်းပဲပုံမှန်ရှိနေတယ်။အဲ့တော့အိန္ဒြေ6ပါးမချို့ရင်းဘူးတဲ့။လူဖြစ်လာပြီးတော့သာသနာတော်ကြီးနဲ့ကြုံပြီးတော့သာသနာတော်ကြီးထွန်းကားတဲ့နေရာလူဖြစ်ပေမဲ့လို့အဲ့ဒီမျက်စိနာနာလျှာကိုယ်စိတ်ဆိုတဲ့အိန္ဒြေ6ပါးပုံမှန်ဖြစ်ဖို့ရလည်းပဲခေမွေးကလေးရဲ့နာမကြတာတို့မွေးကလေးရဲ့စိတ်ကလေးတွေတတိကအောင်ဖြစ်ပြီးတော့ပုံမှန်မဖြစ်တဲ့စိတ်တွေရှိနေလို့ရှိရင်ဒီဘဝမှာဒါနတိလဘာဝနာဆိုတဲ့ကုသိုလ်တွေလုပ်ခွင့်မရတော့ဘူးတဲ့ခုတော့သင်တို့မျက်စိနာနာတရားကိုစိတ်ဆိုတဲ့အိန္ဒြေ6ပါးသိပြီးတော့ပြည့်စုံနေတယ်အဲ့ဒီလိုပြည့်စုံတဲ့အတွက်ပေါ့ပေါ့ဆာဆာမနေနဲ့တဲ့ကုသိုလ်တစ်ပတ်တည်းကိုလည်းပဲစိတ်ညွတ်ပါလို့မြတ်စွာဘုရားကခေါ်ကြတော်မူခဲ့တယ်နောက်ပြီးတော့တန်ပတ္တိအမျိုးမျိုးဆိုတာနံပါတ်1သင်လျော်တော်လျောက်ပတ်တဲ့ကုသိုလ်ပြုခွင့်ရရအရက်မှာလူဖြစ်တယ်
နံပါတ်နဲ့မျက်စိနာနာလျာကိုစိတ်ဆိုတဲ့အိန္ဒြေတွေအကောင်းပကတိရှိနေတယ်။နံပါတ်၃သရတရားနဲ့လည်းပဲပြည့်စုံနေတယ်တဲ့။ဒါလည်းပဲခဲရင်နေတယ်။သရတရားနဲ့ပြည့်စုံတာဆိုတာဘာတော့ဆိုတော့ဒီလှူတဲ့တန်းတဲ့အခါဖြစ်ဖြစ်တီလာဆောက်တည်တဲ့အခါဖြစ်ဖြစ်ကြည်လင်တဲ့စိတ်နဲ့လုတ်တာကိုသရတရားရှိတယ်လို့ခေါ်တာပါ။ဥပမာဖြင့်ယနေ့ကိုတင်မဘဝဝင်တို့မိသားစုတက္ကရာကမာတွေအားလုံးပေါ့မိမိတို့ကုသိုလ်ပြုတယ်ဆိုတဲ့ကံမှာကုသိုလ်ပြုတိုင်းသရတရားအစ်စ်ရှိတယ်လို့ခေါ်လို့မရပါဘူးတချို့ပုဂ္ဂိုလ်တွေကြတော့သူများကဲရဲ့မဆိုးလို့ပြုတာသူများချီးကျူးခံရင်လို့ကုသိုလ်ပြုတယ်ဆိုလို့ချင်းသူတို့စိတ်မှာချီးကျူးခံရင်လည်းကဲရဲ့မဆိုးတာတွေအကုသိုလ်တွေရောနေလို့ချင်းသရတရားစစ်တယ်လို့မခေါ်ပါဘူးသရတရားစစ်တယ်ကိုသိကျင်လို့ချင်းဝိနည်းမစ်စီရာမလန်းတဲ့ကိုယ်စိတ်ကိုကြည်လင်အောင်ထားရတယ်ယခုတန်ဃာတော်ရှင်မြတ်တွေကိုသင်္ကန်းတွေကတ်ခဲ့တယ်ယခုဆုံးတွေကတ်တယ်ဆိုလို့ရှိရင်တပည့်တော်တို့ရဲ့သင်္ကန်းတွေကိုဝုတ်ပြီးတော့တပည့်တော်တို့ရဲ့ဆုံးကိုဖုံးပေးပြီးတော့တန်ဃာတော်ရှင်မြတ်တွေယနေ့တနေ့တာအတွက်သာသနာ့လို့ဖြစ်တဲ့စာပေကျမ်းကသင်ရန်ပို့ချမှုတွေဆွန်းဆွန်းတမန်ရွက်ဆောင်နိုင်ရပါစေလို့စိတ်စေတနာနဲ့တွင်အဲ့ဒါကိုမှသရာတရားစစ်ဖြစ်တာပဲနောက်ပြီးတော့တပည့်တော်တို့ရဲ့ဆုံးတွေတပည့်တော်တို့ရဲ့သင်္ကန်းတွေကိုဝုတ်ယုံသုံးဆဲပြီးတော့တန်ဃာတော်ရှင်မြတ်တွေစာပေကျမ်းကသင်ရန်ပို့ချပြီးတော့အသိဉာဏ်တူးတွေမညံပူညံတိမျက်မှောက်ပြုကြပါစေလို့မေတ္တာချေထားပြီးတော့လှူလိုက်လို့ရှိရင်ကိုယ့်ရဲ့တဏ္ဍာမှာလှူဒန်းနေတဲ့စိတ်မှာကြည်လင်နေတယ်အဲ့ဒါတရားတရားအစ်စ်တည်းလေဒီလိုတရားတရားအစ်စ်နဲ့ပြည့်စုံတဲ့လူဖြစ်ဖို့လည်းပဲခဲရင်နေတဲ့များသောအားဖြင့်လူတရားတွေဟာဘာဖြစ်တုံဆိုတော့ဂုံတုဂုံပြိုင်ပြုကြရတယ်နောက်ပြီးတော့သူများရဲ့ချီးကျူးကိုအေးမရအဖက်မရပြီးမှတိတ်ပြီးတော့ချီးကျူးခံရင်ရတယ်နောက်ပြီးတော့သူများတည့်ရဲ့မှာလည်းပဲဘာမှမဖြစ်ပဲနဲ့တိတ်ပြီးတော့စိုးရိမ်ရတယ်အဲ့ဒီစိတ်တွေနဲ့လှူနေလို့ရှိရင်ဒီမျိုးသားမျိုးသမီးဟာတရားတရားအစ်စ်မဟုတ်သေးဘူးတဲ့ယခုလိုတန်ဃာတော်ရှင်မြတ်တွေမိမိတို့ရဲ့ပစ္စည်းကိုအလှခံပြီးတော့ချမ်းသာပြီးတော့အသိဉာဏ်တူတွေရပါစေဆိုတဲ့စိတ်နဲ့လှူမှတရားတရားအစ်စ်တာတဲ့ဒါကြောင့်မို့ဒီလိုတရားတရားအစ်စ်နဲ့ပြည့်စုံမှုလည်းပဲခဲရင်နဲ့တဲ့ယခုမိမိတို့ဗုဒ္ဓဘာသာတွေဖြစ်ပြီးတော့တရားတွေဘာတွေနာမိကောင်းဖကောင်းတွေရဲ့အဆုံးအမတွေကြားတဲ့အခါမှာတရားတရားအစ်စ်နဲ့လည်းပဲထိုက်တလို့ပြည့်စုံပြီဆိုတော့ဒီလိုတရားတရားအစ်စ်နဲ့ပြည့်စုံခိုက်မှာအပျော်ပါးတွေနဲ့ကြီးအာမပေးမနေကြနဲ့တဲ့ကြိုးစားမနေကြနဲ့ကုသဏ္ဏမှာအပ္ပမာဒဆိုတဲ့ကုသိုလ်တရားတတိတရားနဲ့သီလတမာတိပညာတွေလည်းပဲပြည့်စုံအောင်ကြိုးစားအားထုတ်ပါလို့မြတ်စွာဘုရားကအဲ့ဒီ၃လပါးတရားကိုလည်းပဲဟောကြားတော်မူခဲ့တယ်။ဒါကြောင့်မို့နံပါတ်၁နံပါတ်၁၃လပါးတရားကဘာလို့ဆိုတော့ဖရာပွင့်တော်မူရာခါနဲ့ကြုံမှုရခဲရင်နေခဲရင်တဲ့အတွက်ကုသိုလ်တရားတွေကိုကြိုးစားအားထုတ်ကြရတယ်။နံပါတ်နဲ့ဖျားပွင့်နေပြီမဲ့လို့သာသနာတော်ကြီးရှိနေပြီမဲ့လို့ကိုကလူဖြစ်ကိုຢာခဲတယ်။အဲ့တော့လူဖြစ်ကိုຢာတဲ့အခါမှာသာသနာတော်ကြီးနဲ့လည်းပဲတွေ့ကြုံနေတဲ့အခါမှာကုသိုလ်တရားတွေကိုကြိုးစားအားထုတ်ပါတဲ့။နံပါတ်၃ဒုံတပါတရားဘာတော့ဆိုတော့လူအဖြစ်ကိုလည်းပဲຢာပါရဲ့။နောက်ပြီးတော့သာသနာတော်နဲ့လည်းပဲတွေ့ကြုံနေပါရဲ့။ဒါပေမဲ့လို့ကို့မှာတကယ်လို့များမျက်စိနာနာတရားကိုစိတ်ပုံမှန်မရှိဘူးပုံမှန်မပြည့်စုံဘူးစိတ်တွေပုံမှန်မဟုတ်ဘူးဖောက်ပြန်နေတယ်။နောက်ပြီးတော့ကုသိုလ်ပြုလို့ရတဲ့နေရာမှာလူဖြစ်ရတာမဟုတ်ဘူးဆိုလို့ရှိရင်လည်းကုသိုလ်လုပ်ပွင့်မရဘူးယခုတော့မန္တလေးစတိုင်းဆိုတဲ့နေရာကြီးကသာသနာထွန်းကားတဲ့အရက်မိမိတို့မှလည်းပဲမျက်စိနာနာလျာကိုစိတ်ဆိုတဲ့အင်္ဂါတွေကိုသိပြီးတော့ကောင်းမွန်ပြည့်စုံနေတယ်တရားတရားစစ်လည်းပဲရှိနေတော့မြတ်စွာဘုရားကအဲ့ဒီလူဟာတွေနဲ့ပြည့်စုံမှုသိပြီးတော့ခဲရင်နေတဲ့ဒါကြောင့်မို့ဒီလူတရားတွေနဲ့ပြည့်စုံတဲ့အခါမှာကြိုးစားပြီးတော့ကုသိုလ်တရားတွေကြိုးစားအထောက်ကြပါလို့တတိယအနေနဲ့မိန့်တော်မူခဲ့ပါတယ်နောက်သတုဒ္ဓချက်ကဘာတော့ဆိုတော့တုံးလပါပပိစ္စာတဲ့ယဟန်ဖြစ်ဆိုတာလည်းပဲခဲရင်နေတဲ့ဒါယဟန်တော်တွေကိုဟောလို့ဒီတရားထည့်ဟောတာယနေ့မြန်မာနိုင်ငံမှာကြည့်ပေါ့လူကြီးတွေများပြီမဲ့ယဟန်ဆိုတာဥကြီးဆိုတာနဲပါတယ်ယဟန်ဖြစ်ခဲရင်နေဆိုတာလည်းပဲယဟန်ကောင်းယဟန်မြတ်ဖြစ်ဖို့တိတ်ပြီးတော့ခဲရင်တာပါယဟန်ကောင်းယဟန်မြတ်ဖြစ်ဖို့ရအတွက်မြတ်စွာဘုရားကဘယ်ဆန်တွေပေးခဲ့တုံးဆိုတော့ယဟန်ကောင်းယဟန်မြတ်ဆိုတာတဲ့နံပါတ်၁လုပ်ငန်းမှန်ကန်ရတယ်တဲ့နံပါတ်၄စိတ်စေတနာမှန်ကန်ရတယ်ဒီနှစ်ချက်နဲ့ပြည်စုံရင်ယဟန်ကောင်းယဟန်မြတ်ဖြစ်တယ်တဲ့အဲ့ဒီယဟန်ကောင်းယဟန်မြတ်ဖြစ်ဖို့ရပို့ပြီးတော့ခဲရင်နေရခဲ့တယ်တဲ့အဲ့တော့နံပါတ်၄လုပ်ငန်းမှန်ကန်ရမယ်ဆိုတာဘာတော့ဆိုတော့မြတ်စွာဘုရားကသူ့ရဲ့သားတော်တွေကိုလုပ်ငန်းနှစ်ခုပေးခဲ့တယ်ပေါ့ပရိယတိစာပေကျမ်းနဲ့တရားဟောချခြင်းတရားဟောတရားပြခြင်းအလုပ်ပฏิပတ်တိဖျားဟုတ်ပြုခြင်းမေတ္တာပွားခြင်းတရားထိုင်ခြင်းဆိုတဲ့ပฏิပတ်တိအလုပ်ဒီနှစ်လုပ်ကိုလုပ်နေမှာယဟန်ကောင်းယဟန်မြတ်လို့ခေါ်ပါတယ်ဒီလိုယဟန်မျိုးမှာရှားပါတယ်တဲ့ကြာခဲ့တယ်တဲ့ကောင်းပြီဒီအလုံးနှလုံးကိုလှုပ်ယုံနေယဟန်ကောင်းယဟန်မြတ်ဖြစ်ပြီလားဆိုတော့မဟုတ်သေးဘူးတဲ့ဒီအလုံးနှလုံးကိုလည်းပဲစိတ်စေတနာမှန်မှန်ကန်ကန်နဲ့လှုပ်ရမယ်တဲ့စိတ်စေတနာမှန်မှန်ကန်ကန်နဲ့လှုပ်တာဆိုတော့ဘာတော့ဆိုတော့ဒီပရိယတိစာပေသင်္ကျမ်းကတင်ရန်ပို့ချနေတဲ့ယဟန်တို့တွေကလည်းပဲစာပေကျမ်းကတင်ရန်ပို့ချတဲ့အခါမှာ မိမိတို့ပထမသိအောင်သိလာတဲ့အခါမှာကျင့်မှုအတွက်စာပေကျမ်းကတင်ပို့ချရတယ်ဆိုရင်ဒါစိတ်ကောင်းတဲ့ပို့ချတာပဲနောက်ပြီးတော့ကိုယ်သိလာတဲ့အခါမှာဒကာဒကာမတွေသိအောင်ဟောပြမယ်စာသင်သားတွေကိုနားလည်အောင်ပို့ချမယ်ဆိုတဲ့စိတ်စေနာနဲ့သင်နေလို့ရှိရင်သာသနာတော်ကြီးရှေ့အောင်လှုပ်လို့လို့ရှိရင်ဒါအလုပ်လည်းပဲမှန်တယ်စိတ်စေနာလည်းပဲမှန်တယ်နောက်တရားဟောတဲ့ပုဂ္ဂိုလ်တွေလည်းပဲဒီလိုပေါ့ဒကာဒကာမတွေနားလည်အောင်ဟောပြတယ်သာသနာတော်ကြီးပြန်ပွားအောင်ဟောပြတယ်ဆိုလို့ချင်းဒီပုဂ္ဂိုလ်တွေကလည်းပဲလုပ်ငန်းလည်းပဲမှန်ကန်တယ်စိတ်ထားလည်းပဲမှန်ကန်တယ်ဒါရဟန်းကောင်းရဟန်းမြတ်တွေလေတရားထုတ်တဲ့ပုဂ္ဂိုလ်တွေကလည်းပဲကိရိတာကင်းမှုလုပ်တယ်ဆိုလို့ချင်းဒါလုပ်ငန်းလည်းပဲမှန်ကန်တယ်စိတ်ထားလည်းပဲမှန်ကန်တယ်ဒီလိုမှမဟုတ်ဘဲနဲ့စာပေတွေတော့ပို့ချပါရဲ့တရားတွေတော့ဟောပါရဲ့တရားတွေတော့ပြပါရဲ့ဒါပေမဲ့လို့ရည်ရွယ်ချက်ကကိုယ့်အတွက်လာဘတက္ကာရတွေပစ္စည်းတွေပေါ်ဖို့အကြောင်းကြီးတွေကောင်းကောင်းနေဖို့တရားဒဂမတွေဝိုင်းဝိုင်းလေပြီးတော့လူကိုတန်းဖို့ဆိုတဲ့စိတ်တက်တည်းနဲ့လုပ်နေလို့ရှိရင်ဒါရဟန်းကောင်းရဟန်းမြတ်မဖြစ်သေးဘူးတဲ့အဲ့တော့စာပေကျင့်ကံသင်္ကန်ပို့ချခြင်းတရားထုတ်ခြင်းလည်းပဲမလုပ်ဘူးစိတ်ထားလည်းမမှန်ကန်ဘူးဆိုရင်တော့ဒီရဟန်းမျိုးကတော့ပေါ်ရင်ပေါ်လိမ့်မယ်တဲ့ဒါကြောင့်မို့ဒီအင်္ဂါနှစ်ချက်နဲ့ပြည့်စုံတဲ့ရဟန်းဖြစ်တယ်လေခဲရင်တဲ့ဒါကြောင့်မို့သင်္ကန်နေရာဒီလိုရာခဲတဲ့ရဟန်းဖြစ်ကိုရခိုင်မှာအတ္တမာရလို့ခေါ်တဲ့တတိနဲ့သီလတမာရီပညာရီပြည့်စုံအောင်ကြိုးစားအထောက်ပါလို့မြတ်စွာဘုရားကဒီဒုံလဘသတ္တုဋ္ဌတရားကိုဟောကြားခဲ့ပါတယ်။ယနေ့တရားဓမ္မတွေဒုံလဘဖြစ်တဲ့ဒီယဟန်ဖြစ်ကိုတော့မရဘူး။ဝိခုဏီသာသနာလဲကွယ်သွားတော့မျိုးသမီးတွေယဟန်ဘဝမှာတက်လို့မရဘူးပေါ့။ဒီတီဟုခေတ်မှာဒီအမျိုးသမီးတွေလည်းပဲယဟန်ပြုလို့ရတဲ့အခွင့်အရေးရှိခဲ့ပါတယ်။နောက်ပိုင်းမှာအကြောင်းမျိုးမျိုးကြောင့်အမျိုးသမီးတွေဘက်ကသာသနာပြောက်ပြီးတော့ယခုတော့အဲ့ဒီရေကိုစားသီလရှင်ဆိုတာဖြစ်ပေါ်လာခဲ့တယ်။အဲ့တော့သာသနာဝန်ထမ်းဖြစ်နေတော့မိမိတို့မရနိုင်တော့ဘူးပေါ့မရနိုင်နေမဲ့လို့သာသနာတော်ကြီးနဲ့တွေ့ကြုံနေတဲ့အခါမှာပထမသာသနာတော်နဲ့တွေ့ကြုံတဲ့ဒုံလဘတာဝန်လည်းပဲရနေပြီလူအဖြစ်ကိုလည်းပဲရနေပြီနံပါတ်၃မျက်စိနာနာတရားကိုစိတ်တွေပြည့်စုံပြီးတော့ပုံမှန်စိတ်ထားတွေရှိပြီးတော့တရားတရားနဲ့လည်းပဲပြည့်စုံတဲ့အခါမှာကုသိုလ်တွေကြိုးစား권ရတယ်တဲ့ခုယဟန်တော်တွေဆိုရင်တော့ယဟန်ကောင်းယဟန်မြတ်ဖြစ်ဖို့ပို့ပြီးတော့ရခဲ့တယ်အဲ့ဒီလိုရခဲ့တဲ့ရဟန်းကောင်းရဟန်းမြတ်ဖြစ်ကိုလည်းပဲကြိုးစားပြီးတော့တတိတရားနဲ့နေဖို့မြတ်စွာဘုရားကထပ်ပြီးတော့မိန့်မှာတော်မူခဲ့တာပါ။နောက်ဆုံးချက်ကဘာတော့ဆိုတော့ဒုံလဘံတထမတဝနန္တိတဲ့ဘိကဝေမဘုနိဗ္ဗာန်လိုလားမျိုးသားမျိုးသမီးတို့လောကတမိန်လောကကြီးတဲ့၌တထမတဝနန္သူတော်ကောင်းတရားကြားနာရခြင်းကိုဒုံလဘောခရင်တစ်ဖြင့်ကြားပါပေ၏ကြားနိုင်ခဲ့ပါပေ၏။ဤတည်းတို့ဘဂဝါဒုံလောကတို့တော်မြတ်စွာဘုရားသည်ဘေကုသင်္ကန်းယဟန်တံဃာအပေါင်းကိုဒီဝတိဒီဝတိနေစဉ်နေတိုင်း၌ဘောဝရတိကောင်းစွာမသွေဆုံးမတော်မူခဲ့ပါပေသတည်
းအာဓုသာဓုသာဓုပါဗျာ
အဲ့တော့နောက်ဆုံးရခဲ့တဲ့တရားဘာတော့ဆိုတော့တတ္တမတဝနတဲ့သူတော်ကောင်းတရားကြားနာရဖို့တိတ်ပြီးတော့ခဲရင်းနေတဲ့သူတော်ကောင်းတရားဆိုတာဘာတော့ဆိုတော့တန်တဓမ္မတဲ့ဒီတရားတော်ကိုနားလိုက်လို့ရှိရင်မိမိတို့မှာအသိဉာဏ်တွေတိုးလာတဲ့ငါကောမရှိသေးတဲ့အသိဉာဏ်တွေဖြစ်ပေါ်လာတယ်။ဒါမှမဟုတ်ဒီတရားကိုနာပြီးလိုက်တဲ့အခါမှာကိုယ်တဏ္ဍာမှာငါကောကြီးလွန်းနေတဲ့လောဘတွေဒေါသတွေမောဟတွေများလွန်းနေလို့ရှိရင်ဒီတရားကိုနာလိုက်လို့ရှိရင်လောဘဒေါသမောဟတွေနည်းသွားတယ်နည်းအောင်ကျင့်ကြံစိတ်ပေါက်ပြီးဆိုရင်အဲ့ဒါသူတော်ကောင်းတရားပဲ။အဲ့ဒီလိုတရားမျိုးကသိပြီးတော့နာရခဲတယ်။ဒီလိုမှမဟုတ်ဘဲနဲ့ပုဂ္ဂိုလ်ကြီးဆွဲပြီးတော့ဘယ်ဘုန်းကြီးဟောတဲ့တရားဘယ်ဆရာတော်ကနာမည်ကြီးတယ်ဒီဆရာတော်ဟောတဲ့တရားဒီလိုပုဂ္ဂိုလ်ဆွေးတွေနဲ့နာပြီဆိုလို့ရှိရင်ကိုယ်တဏ္ဍာမှာလောဘဒေါသမငြိမ့်နဲ့အပြင်လောဘဒေါသတွေပိတ်ပြီးတော့များလာတယ်အဲ့ဒါကိုသူတော်ကောင်းတရားမခေါ်ဘူးတဲ့ဒါကြောင့်မြတ်စွာဘုရားကတတ္တမံဒုံလဘံတတ္တမတဝနန္တိဘေကဝေမဘုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တတ္တမတဝနံသူတော်ကောင်းတရားကြားနာရခြင်းကိုဒုံလဘံခရင်တစ်ဖြင့်ကြားပါပေ၏ကြားနိုင်ခဲ့ပါပေ၏တဲ့နံပါတ်5တုံလဘဆိုတာအဲ့ဒီလိုသူတော်ကောင်းတရားနာရဖို့ကလည်းတိတ်ပြီးတော့ခဲရင်နေတဲ့ယခုတရားဒဂမတွေမြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုနိုင်ငံတော်မှာလည်းပဲတရားဟောဘုန်းကြီးတွေများစွာကဟောပြပေးနေလို့နာယူကြတယ်အဲ့ဒီတရားနာယူတဲ့အခါမှာဒီဒေသနာအရဘလို့တရားမျိုးကိုနာယူရမှာတော့ဆိုရင်နံပါတ်1အနေနဲ့မိမိတို့တန်တန်မှာဒီတရားကိုနာလိုက်လို့ရှိရင်အသိဉာဏ်ကျိုးတွေဖြည့်မလားမဖြစ်ဘူးလားစဉ်းစားကြည့်ပေါ့တရားတစ်ခုကိုနားလိုက်လို့ကိုယ်မှမတည်တဲ့အသိဉာဏ်တွေတိုးလာပြီဆိုရင်အဲ့ဒါသူတော်ကောင်းတရားပဲဒီတရားမျိုးကိုကြိုးစားပြီးတော့နားရတယ်။နောက်ပြီးတော့ဒီတရားကိုနာယူလိုက်တဲ့အခါမှာကိုယ်တဏ္ဍာမှာစောစောတုန်းကလောဘဒေါသမောဟတွေသိပ်ပြီးတော့ကြီးတယ်။လောဘလည်းပဲသူတစ်ပါးပစ္စည်းတွေအတင်းလိုခြင်းဒေါသလည်းပဲသိပ်ပြီးတော့ထက်ကနေရှိရင်ဒေါသကသိပ်ပြီးတော့ထွက်။မောဟတွေကလည်းပဲဒီတရားလုပ်ဖို့ရအတွက်မတည်ဘူးစာရေးတောင်းရေးအတွက်ဒါတွေနဲ့ချိန်ကုန်ပြီးတော့မောဟတွေများနေတယ်။ဒ ဒီတရားလေးနားလိုက်လို့ရှင်ထိုက်တဲ့လောက်လောဘဒေါသလေးနည်းပြီးတော့အပူတွေကင်းသွားတယ်ဆိုလို့ရှင်အဲ့ဒါသူတော်ကောင်းတရားပဲတဲ့တရားနာတဲ့အခါမှာနည်းနည်းကြီးမှုတွေပုပ်ကိုဆွဲမှုတွေကိုမကြည့်ပဲနဲ့ဒီတရားနားလိုက်တဲ့အတွက်ကိုယ်တန်တယ်မှာသူတော်ကောင်းစိတ်တွေများလာလို့ရှင်ဒီဟာသူတော်ကောင်းတရားဒီလိုသူတော်ကောင်းတရားများနာဖို့ရာလည်းပဲမြတ်စွာဘုရားကခဲရင်နေတဲ့အဲ့ဒီလိုခဲရင်တဲ့သူတော်ကောင်းတရားကိုလည်းပဲသင်တို့ထိုက်တဲ့အောင်နာဖို့နေကြပြီတဲ့ဒါကြောင့်မို့သင်တို့ဒုံလဘတရား၅ပါးနဲ့မြတ်စွာဘုရားကထိုက်တဲ့လောက်ပြည့်စုံနေပြီတဲ့အဲ့တော့ပြန်ပြီးတော့ပြောပြမယ်။နံပါတ်၁ဗုဒ္ဓဘာသာဒုံလဘမြတ်စွာဘုရားရဲ့သာသနာတော်ကြီးနဲ့လည်းပဲတွေ့ကြုံခဲ့တဲ့သာသနာတော်ကြီးနဲ့မိမိတို့တွေ့ကြုံနေရတယ်လည်းပဲဒုံလဘတရားနဲ့ပြည့်စုံလို့။နံပါတ်၂မနုဿတ္တပိလာဘသာသနာတော်ကြီးရတော့လောကကြီးတွေပွင့်နေပါရဲ့ကိုယ်ကတရိစ္ဆာန်တွေပိတ္တာတွေသွားဖြစ်နေရင်လည်းပဲမကြိုက်သေးဘူး။အဲ့တော့ယခုတော့ဘာဖြစ်နေတုံးဆိုတော့မိမိတို့ကလူဘဝလည်းပဲရနေပြီ။ကြာခဲ့တဲ့လူဘဝကိုရခြင်းဟာလည်းပဲဒါဒုတိယဒုံလဘလူအဖြစ်ကိုတော့ရပါရဲ့ဒါပြတတိယဒုံလဘနဲ့မပြည့်စုံဘူးတရားတရားမရှိဘူးလူတော့ဖြစ်ပါရဲ့စီးပွားရေးလည်းပဲပြည့်စုံပါရဲ့တရားတရားမရှိဘူးသီလမဆောင်ခြင်းဘူးမလူတန်းခြင်းဘူးမိမိရဲ့ပတ်ဝန်းကျင်မှာဒုက္ခရောက်နေတဲ့ပုံစံတွေကိုမကူညီခြင်းဘူးနောက်ပြီးတော့စိတ်တရားလည်းပဲပုံမှန်မဟုတ်ဖောက်ပြန်နေတယ်ဆိုလို့ရှိရင်ဒါကုသိုလ်တရားရဖို့ခဲယဉ်သွားတယ်ယခုတော့မိမိတို့ဒီတတိယတံပတိဆိုတဲ့တရားတရားနဲ့ပြည့်စုံခြင်းမျက်စိနာနာလျာကိုစိတ်တွေပုံမှန်ဖြစ်ခြင်းဆိုတဲ့တရားတွေနဲ့ပြည့်စုံနေတဲ့အတွက်တတိယဒုံလဘနဲ့ပဲပြည့်စုံသွားပြီစတုဒ္ဓဖြစ်တဲ့ပပိစ္ဆာယဟန်ကောင်းရမ်းမြတ်ဖြစ်ရခဲ့တယ်ဆိုတာကတော့မိမိတို့ဒါကံအားလျော်ဆိုတာဘေကုဏီသာသနာမရှိတဲ့အတွက်မိမိတို့မှာဒီအခွင့်အရေးတော့မရှိဘူးပေါ့နံပါတ်၅တထမတဝနာဒုံလဘသူတော်ကောင်းတရားကျမ်းနာရဖို့ခဲရင်နေဆိုတာလည်းပဲမိမိတို့အခါအားလျော်ဆိုတာကျမ်းနာရရပြီတဲ့ဒါကြောင့်မို့သင်တို့ရခဲ့တဲ့တရားတွေနဲ့ပြည့်စုံနေတဲ့အတွက်ဘာလို့ရမလဲဆိုတော့ဘေကဝေအပမဒိနတံပါဒေထဘေကဝေမဘုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တတမအဲ့ဒီလိုရခဲ့တဲ့တရားတွေနဲ့ပြည့်စုံနေတဲ့အတွက်ကြောင့်အင်မတန်မှတွေ့ကြုံခဲ့တဲ့တရားတွေနဲ့သင်တို့တဏ္ဍာမှာပြည့်စုံနေတဲ့အတွက်ကြောင့်အပ္ပမာရိနာသီလသမารိပညာသုံးပါးသောသိက္ခာကိုရအောင်အပ္ပမာရဆိုတဲ့တတိတရားနဲ့သံပါရိတာကြိုးစားအထောက်ကြကုန်လို့တဲ့အဲ့ဒီလိုမိမိတို့ရခဲ့တဲ့တရားတွေကိုပိုင်ဆိုင်ပြီးတော့လူအဖြစ်ကိုလည်းရတရားတရားလည်းပဲရှိသူတော်ကောင်းတရားတွေလည်းနာသာသနာတော်ကြီးနဲ့လည်းပဲတွေ့ကြုံနေရခိုက်အဲ့ဒီရခိုက်မှာတတိလေးထားပြီးတော့သီလသမารီပညာတွေကိုယ်တန်တယ်မှာတတိတိနဲ့တိုးပေါအောင်ကြိုးစားကြတဲ့ဒီပစ္စည်းဆိုတာမရှိမဖြစ်လိုအပ်တာမှန်တယ်ယဟန်တွေအတွက်လည်းပဲဒီလိုပဲဆွမ်းတင်ငန်းကြောင်းဆေးဆိုတဲ့ပစ္စည်းတွေကြောင်းမရှိလို့ရှင်သာသနာလုံးလို့ကိုမခတ်တယ်ပေါ့ဆွမ်းမရှိလို့ရှင်လည်းပဲသာသနာလုံးလို့မရဘူးတပ်ပေတတ်တာအာဟာရတိတိကအာဟာရပေါ်မှာတည်နေရတာပဲဒါပေမဲ့မြတ်စွာဘုရားကဒီတရား၅ပါးဒုံလဘတရား၅ပါးနဲ့ပြည့်စုံနေတဲ့အခိုက်မှာသာဝုနေကြီးနဲ့ချိန်ကုန်ရရင်တော့သင်တို့သိပြီးတော့လူဖြစ်ရှုံးနေတဲ့သာဝုနေကြီးနဲ့ချိန်ကုန်ရင်လည်းမကဘဲနဲ့ဒီသာဝုနေကြီးအတွက်မတရားတော်နည်းနဲ့ရောတရားတော်နည်းနဲ့ရောကိုယ့်ရဲ့တဏ္ဍာမှာသီလတွေအပြတ်ခံပြီးတော့တမာရီတရားတွေအပြတ်ခံပြီးတော့ပညာတရားတွေအပြတ်ခံပြီးတော့ဓာရီသာရှာဖွေနေလို့ရှိရင်သင်တို့မှသိပြီးတော့ဆုံးရှုံးနိုင်တယ်ဒါကြောင့်မို့ဒီတရားဒုံလဘတရား၅ပါးနဲ့ပြည့်စုံတဲ့အခိုက်မှာကိုယ့်ရဲ့တဏ္ဍာမှာသီလတမာရီပညာတွေတိုးပွားအောင်ကြိုးစားနိုင်မှဒုံလဘတရား၅ပါးနဲ့ပြည့်စုံຢ່າຈູນັດໄລເດတဲ့ກູກູກູດີລູບໍຕຽ່ແນ່ຕຽ່ຕະນິດແນ່ຕະນິດຊິຊິຈີຫຍັງກູໂຕຕຽ່ຫຍັງຍ້າລະບີສຸຍິນດາຍັດສວາພະຍາໂອວາດໍແນ່ໄກ້ຕົວດາບາເບເອີ້ລະດີຫາໂອຍັດສວາພະຍາໂອຈີບໍລູຜິດລະລູຊິຍັດສວາພະຍາກະຕັນໂບຊິແດລູໄຕປີໂລຜິດຊິຈິນດາຍັດສວາພະຍາແລເບຕູກູດາຍແລເບຕົດຕັດຕະໂລກາຍີແລລູແນ່ພຽງມາຕັດຕະວາຣີແລອະນັນຕະຈີຊູຊິຍອ້າຍແມ່ຈີຊູຊິຍນີ້ຜິດເຂບາဒီလိုမြည်ပြီးတော့ကိုယ်လည်းပဲတတ္တဝါတွေရဲ့အပေါ်မှာကောင်းကျိုးဆောင်ရွက်ပြီးတော့မိမိတို့ရဲ့မိသားစုမိမိတို့ရဲ့လူများရဲ့ကျေးဇူးရှင်ဖြစ်အောင်တန်ဖိုးရှိတဲ့လူဖြစ်အောင်ကြိုးစားရတယ်တဲ့အဲ့တော့မြတ်စွာဘုရားရဲ့ဘဝကိုကြည့်ကြည့်ပေါ့မြတ်စွာဘုရားအကြောင်းနဲ့လည်းပဲပြည့်စုံတယ်အကျိုးနဲ့လည်းပဲပြည့်စုံတယ်ကျေးဇူးပြုမှုနဲ့လည်းပဲပြည့်စုံတယ်အကြောင်းနဲ့ပြည့်စုံတာဘာတုံးဆိုတော့မြတ်စွာဘုရားဖြစ်တဲ့အလောင်းတော်ဘဝတွေတုန်းကတရိစ္ဆာန်ဖြစ်လည်းပဲအသက်ဆုံးပြီးတော့သီလသမာဓိပညာတွေဖြစ်ခဲ့တယ်အဲ့ဒီလိုပါရမီတွေနဲ့ဖြစ်ခဲ့တဲ့အတွက်အကြောင်းပြည့်စုံတဲ့အတွက်ဒီဘဝကျတော့ဘာဖြစ်တုံးဆိုတော့တပ္ပိဏိတဉာဏ်ကြီးရပြီးတော့အကျိုးတွေနဲ့ပြည့်စုံတယ်။တကုအနုဘောတွေနဲ့လည်းပဲသိပြီးတော့ပြည့်စုံတယ်။ဂျိုစင်းရလည်းပဲလက္ခဏာတော်ကြီးငယ်အသွေးသွေးနဲ့တင့်တယ်ပြီးတော့နတ်မဟုတ်ပေမဲ့လူမကအင်မတန်မှချောမောလှပတဲ့ရုပ်ရည်ဥပဒေကိုမြတ်စွာဘုရားပိုင်ဆိုင်တော်မူခဲ့တာဒါအကျိုးနဲ့ပြည့်စုံတာ။အကြောင်းကပါရမီတွေဖြစ်ခဲ့တယ်။အကျိုးကမြတ်စွာဘုရားဒီဘဝမှာဉာဏ်တော်ဒီအနန္တရုပ်ရည်အစဉ်ဥပ္ပရိအစဉ်အပြင်လည်းအင်မတန်မှဘယ်သူနဲ့မှနိုင်လို့မရအောင်ချောမောလှပတဲ့အကျိုးတရားတွေရသွားတာဒါဖလတံပရာအကျိုးနဲ့ပြည့်စုံတယ်ဒီနေရာလေးမှာရက်ပြီးတော့စဉ်းစားကြည့်လိုက်ပေါ့ မြတ်စွာဘုရားပါရမီဖြည့်လို့ဖျားဖြစ်တယ်။ဖျားဖြစ်ရုံနဲ့တတ္တဝါအလုံးရဲ့အနန္တကျေးဇူးရှင်အနိုင်မဲ့ကျေးဇူးရှင်ဖြစ်ပြီလားဆိုတော့မဖြစ်သေးပါဘူး။အဲ့တော့ဘယ်အခါမှဖြစ်တုံဆိုတော့မြတ်စွာဘုရား35နှစ်မှာဖျားဖြစ်ပြီးတော့တတ်တော်80အထိ45နှစ်ကာလပတ်လုံးတတ္တဝါတွေကတရားတွေဘာတွေဟောရှင်သူကလည်းလူမိမိပေါ်မှာဆန့်ကျင်တဲ့ပုံစံတွေတောင်မှသားတော်ရာဟုလာပေါ်မှာစိတ်ထားတယ်လို့ပဲကုသတရားတွေရအောင်ကရုဏာတော်နဲ့ချီးမြှောက်ပြီးတော့နောက်တစ်ချိန်မှာကြွတန်းဝင်အောင်မြတ်စွာဘုရားကကူညီဆောင်ရှောက်ပြီးတော့တရားတော်တွေဟောကြားတော်မူခဲ့တယ်။အဲ့ဒီတရားတော်တွေကို나ယူပြီးတော့လူတွေတတ္တဝါတွေအပေမကြဘဲနဲ့မတ်ဖို့နိဗ္ဗာန်ရသွားကြတာ။ဒီလိုမြတ်စွာဘုရားတတုပကာရတံပရာကျေးဇူးပြုမှုနဲ့ပြည့်စုံလို့မြတ်စွာဘုရားဟာလောကရဲ့အနိုင်မဲ့ကျေးဇူးရှင်ဖြစ်တာတဲ့။တကယ်လို့မြတ်စွာဘုရားဖျားဖြစ်ပြီးတော့ပြိဋိဘံဆန်သွားလို့ရှိရင်ယခုချိန်မှာလူတွေကမြတ်စွာဘုရားနာမည်လောက်ပဲသိမှာပါ။ဒါလောက်ထိကျေးဇူးရှင်လို့ဘယ်သူမှပြောမှာမဟုတ်ပါဘူး။ခုတော့မြတ်စွာဘုရားဖျားဖြစ်ပြီးတဲ့နောက်မနေမနာတတ်တော်80အထိ45နှစ်တရားဟောတရားပြတတ်တော်ဝါဒီကြွတန်းဝင်အောင်တခါတည်းံခြေချင်းကြွတခါတည်းံတကိုးတော်နဲ့ကြွပြီးတော့လောကရဲ့ကောင်းကျိုးကိုဆောင်ခဲ့လို့မြတ်စွာဘုရားဟာအင်မတန်မှတန်ဖိုးမဖြစ်နိုင်တဲ့မဟာလူသားဖျားရှင်ဖြစ်တယ်လို့ယနေ့ဒီအာလုံးသောဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေကလက်ခံနေကြပါလေ။ယခုလည်းပဲမြတ်စွာဘုရားကိုတူဖို့ပြီးပုဂ္ဂိုလ်ကိုတန်ဖိုးရှိတဲ့လူဖြစ်ခြင်းဘာလို့ရမလဲဆိုတော့တန်ဖိုးရှိတဲ့ဘုံကြီးဖြစ်ခြင်းလို့ကျင်နံပါတ်1အကြောင်းနဲ့ပြည့်စုံရပါတယ်နံပါတ2အကျိုးနဲ့ပြည့်စုံအောင်စူးစမ်းအားထုတ်ရပါတယ်နံပါတ3စွမ်းအားရှိတဲ့မြတ်တတဝါရီရဲ့အကျိုးကိုဆောင်ရွက်ရမယ်တဲ့ဥပမာအပြင်ဘုံကြီးတွေကြည့်ပေါ့ငငယ်ရဲ့စာမှုဘွဲတွေဘာတွေစူးစမ်းတယ်ဒါအကြောင်းနဲ့ပြည့်စုံတာစာမှုဘွဲတွေဘာတွေကိုအောင်းပြီးတော့ဘွဲတွေဘာတွေရသွားတယ်ဆိုရင်ဒါအကျိုးနဲ့ပြည့်စုံတာဒါလောက်ကလေးနဲ့သာသနာတော်မှာကျေးဇူးမများသေးဘူးတဲ့ကိုတက်ထားတဲ့ပညာနဲ့စာသင်တိုက်တွေဘာတွေထောင်းလူတွေဘာတွေကိုလာဘတက္ကရာမငယ်ပဲနဲ့ပစ္စည်းလေးပါးကိုလိုချင်စိတ်မရှိပဲနဲ့စွမ်းအားရှိတဲ့မြတ်သူတို့အသိဉာဏ်ကြီးရင့်တန်ကြပါစေဆိုပြီးတော့စာသင်သားတွေကိုစာပေပို့ချတက္ကရာကမတွေကိုမှားနေလို့ရှိရင်အသိဉာဏ်ကြီးမှန်အောင်ပြင်ပြလို့ရှိရင်အဲ့ဒီလိုအကျိုးတွေကိုရှိအောင်ဆောင်ရွက်မှဒီယဟန်တော်ဟာတန်ဖိုးရှိတဲ့ယဟန်တော်ဖြစ်ပါတယ်။စာမှုဘွဲတွေကြိုးစားစာမှုဘွဲအောင်ယုံလေးနဲ့တန်ဖိုးရှိတဲ့ယဟန်တော်လို့မြတ်စွာဘုရားရဲ့အလိုကြမတတ်မှတ်ပါဘူး။ဒါကြောင့်မို့တန်ဖိုးရှိတဲ့ယဟန်တော်ဖြစ်ရင်ဘွဲတွေဘာတွေနဲ့ပြည့်စုံပြီးတဲ့အခါမှာအေးအေးဆေးဆေးမနေပဲနဲ့ကိုစွမ်းအားရှိတဲ့မြတ်လောကရဲ့အကျိုးသာသနာတော်အကျိုးကိုဆောင်ရွက်မှတန်ဖိုးရှိတဲ့ယဟန်တော်ဖြစ်ပါတယ်။များများဆောင်ရွက်ရင်များများတန်ဖိုးရှိပါတယ်။နည်းနည်းလေးဆောင်ရွက်ရင်နည်းနည်းတန်ဖိုးရှိတဲ့ယဟန်ဖြစ်တယ်တဲ့။အဲ့တော့လူတွေလည်းပဲကိုယ့်ကိုယ်ကိုပြန်ပြီးတော့စစ်ဆေးရပါတယ်။အကျောင်းနဲ့ပြည့်စုံခြင်းဆိုတာငငယ်ရွယ်ရွယ်မှာပညာတွေသင်စီးပွားရေးတွေရှာခဲ့တယ်။နောက်အကျိုးနဲ့ပြည့်စုံခြင်းဆိုတာဘွဲတွေဘာတွေထိုက်တဲ့လောက်ရပြီးတော့ပစ္စည်းဥစ္စာတွေထိုက်တဲ့လောက်ချမ်းသာတယ်တလောက်ကလေးနဲ့တန်ဖိုးရှိတဲ့လူသားမဖြစ်သေးဘူးတဲ့တန်ဖိုးရှိတဲ့လူသားဖြစ်ချင်လို့ရှိရင်နံပါတ်1မိမိရဲ့ရွှေမျိုးတိုင်းဝိုင်းသာသမီတိုင်းဝိုင်းတွေကိုကောင်းကျိုးဆောင်ရွက်ပေးရင်ဒါနည်းနည်းတန်ဖိုးရှိတဲ့လူဖြစ်လာအဲ့ဒီလေစွမ်းနိုင်လို့ရှိရင်ကိုယ့်ရဲ့ရဲရွာကိုယ့်ရဲ့မျိုးရွာတွေကောင်းကျိုးဆောင်ရွက်လို့ရှိရင်ဒါများများတန်ဖိုးရှိတဲ့လူဖြစ်လာနိုင်ငံနဲ့ကမ္ဘာနဲ့ချီပြီးတော့လောကရဲ့သာသနာတွေအကျိုးဆောင်ရွက်ပြီးဆိုရင်အဲ့ဒီပုံပေါ်တန်ဖိုးကြီးမားဆုံးလူသားဖြစ်ပြီးတဲ့ဒါကြောင့်မို့ပြည်စည်းဥစ္စာချမ်းသာရုံလေးပညာတွေထိတ်ထိတက်ရုံလေးဒေါက်တာပါရဂူဘွဲတွေရရုံလေးနဲ့တန်ဖိုးရှိတဲ့လူသားမဖြစ်သေးဘူးတဲ့ဒီပုဂ္ဂိုလ်တန်ဖိုးရှိမရှိသိကျင်ရင်ဒီပုဂ္ဂိုလ်ကလောကကောင်းကျိုးသာသနာကောင်းကျိုးကိုဘယ်လောက်ဆောင်ရွက်ပြီးပြီလဲဆိုတဲ့စံနဲ့တိုင်းကြည့်ရတယ်ဒီစံများရင်များတယ်လို့တန်ဖိုးရှိတဲ့လူသားဖြစ်တယ်တဲ့ဒါကြောင့်မို့ယနေ့ကိုတင်မဘွားဝါနဲ့တကွာအလုံးတော်တရားဓမ္မတွေလည်းပဲတန်ဖိုးရှိတဲ့လူဖြစ်မဲ့ပြကိုကိုကိုတိုင်းပြီးတော့ကြည်နည်းကိုလည်းပဲမြတ်စွာဘုရားရဲ့ဒေသနာတော်တွေကထုတ်ပြီးတော့ဘုန်းကြီးကပြပြပြီးတန်ဖိုးရှိတဲ့ယဟန်တော်ဖြစ်မဲ့ပြကိုလည်းပဲပြပြပြီးဘွဲ့ဒီဂရီတွေရယုံနဲ့ပညာတတ်ကြီးတွေဖြစ်ယုံနဲ့စီးပွားရေးတွေပိုင်ဆိုင်ယုံနဲ့တန်ဖိုးရှိတဲ့လူသားတန်ဖိုးရှိတဲ့ယဟန်တော်မဖြစ်သေးဘူးမြတ်စွာဘုရားကိုနီးမီပြီးတော့ကိုဆွမ်းအားရှိတဲ့လောက်သာသနာနဲ့လောကရဲ့အကျိုးကိုတကယ်ဆောင်ရွက်နိုင်မှနည်းနည်းဆောင်ရွက်ရင်နည်းနည်းတန်ဖိုးရှိတဲ့လူဖြစ်တယ်များများဆောင်ရွက်ရင်များများတန်ဖိုးရှိတဲ့လူဖြစ်တယ်အဲ့ဒီလိုပုံကမျိုးကြတော့ဒီကဘာနေပြီးတော့အမြဲတမ်းကံပြီးတင်ပြီးတော့နှစ်ပေါင်းရာချီထောင်ချီရှိပြီမဲ့လို့လူသားတွေရဲ့ကျေးဇူးရှင်လို့အမြဲတမ်းပဲအောက်မေ့ကြတယ်တဲ့မြတ်စွာဘုရားကိုနှစ်ပေါင်း2540ကျော်ဒီယနေ့ချိန်ဒီဦးတိုက်ပြီးတော့ရှစ်ခိုးတာမြတ်စွာဘုရားအဲ့ဒီလိုတရားတွေဟောပြီးတော့တတ္တဝါတွေကောင်းကျိုးဆောင်ရွက်ခဲ့လို့ရှစ်ခိုးကြတာပါဖျားဖြစ်ယုံနဲ့ရှစ်ခိုးတာမဟုတ်ပါဘူးနောက်အဲ့ဒီတည်းတစ်ချိန်ကြည့်လိုက်ပေါ့ကျန်စစ်သားမင်းတို့ဆိုရင်နှစ်ပေါင်းထောင်ချီရှိတော့မယ်တိုင်းတို့ယခုချိန်ဒီလူသားတွေရဲ့ကောင်းကျိုးကိုဆောင်ရွက်တဲ့အတွက်တန်ဖိုးရှိတဲ့လူသားဖြစ်တယ်။နောက်ဘုဇုအောင်ဆန်းတို့ကြည့်ပေါ့နှစ်ပေါင်းသိပ်ပြီးတော့ဒီ50အတွင်းဝန်းကျင်လောက်ရှိသေးပေမဲ့လို့သူဟာကိုကျိုးကိုစွန့်ပြီးတော့သူများကျို့များများဆောင်ရွက်ခဲ့လို့ယခုချိန်ဒီတန်ဖိုးရှိတဲ့လူသားဖြစ်နေရက်တည်ပါတယ်။ဒါကြောင့်မို့တန်ဖိုးရှိတဲ့လူသားဖြစ်ချင်လို့ရှိရင်စီးပွားရေးတွေပြည်လေယုံနဲ့ပညာတတ်ယုံလေးနဲ့ကြည်နဲ့မနေဘဲနဲ့ ဘုန်းကြီးတွေဆိုလို့ချင်းလည်းပဲဘွဲရပြီးတော့ចောင်းတိုင်ဘုန်းကြီးဖြစ်ရုံနဲ့မကြည်နဲ့ဖဲနဲ့ကိုစွမ်းအားရှိတဲ့မြတ်လောကသာသနာရဲ့အကျိုးကိုဆောင်ရွက်နိုင်မှာတန်ဖိုးရှိတဲ့လူသားဖြစ်တယ်။အဲ့ဒီလိုတန်ဖိုးရှိတဲ့လူသားဖြစ်မှလည်းပဲဒုံလဘတရားနဲ့ငါးပါးနဲ့ပြည့်စုံပြီးတော့မြတ်စွာဘုရားဟောတဲ့အတိုင်းအပ္ပမာဒိနာတံပါရိဌအပ္ပမာဒိနာမမေ့မလျော့မပေါ့မစတတိတရားနဲ့တံပါရိဌသီလတမာရီပညာရီပြည့်စုံအောင်ကြိုးပွားအားထုတ်ကြဆိုတဲ့ဩဝါဒနဲ့လည်းပဲညီပါတယ်။တန်ဖိုးရှိတဲ့လူသားဖြစ်လာရင်သီလတမာရီပညာရီလည်းပဲမြင့်တက်ပြီးတော့နောက်ဆုံးတန်ဖိုးရှိတဲ့လူသားတွေရောက်ရာဖြစ်တဲ့ဆင်းရဲကင်းရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြတယ်တဲ့။ဒါကြောင့်မို့ယင်းနေ့ဆုံးတက္ကရာကမနဲ့တကောအာလုံးသောပုဂ္ဂိုလ်တွေဟာတန်ဖိုးရှိတဲ့လူသားများဖြစ်အောင်ကြိုးစားပြီးတော့တန်ဖိုးရှိတဲ့ဖရာလောင်းစားတဲ့သူတော်ကောင်းတွေဆံရဖြစ်တဲ့ဆင်းရဲခတိန်ချုံကြီးရဲ့နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်
းသာဓုသာဓုသာဓု
ကဲယနေ့ပြုတဲ့ကုသိုလ်တွေအဲ့ဒီလိုပေါ့မိမိတို့တရားလည်းပဲနာပြီးပြီတန်ဖိုးရှိတဲ့လူသားဖြစ်နေတရားကိုလည်းပဲနာပြီးပြီဒုံလဘတရား၅ပါးကိုလည်းပဲမိမိတို့ထိုက်တဲ့လောက်ပြည့်စုံနေပြည့်စုံတဲ့အတွက်လည်းပဲမြတ်စွာဘုရားဟောကြားတဲ့အတိုင်းအပ္ပမာဒတရားနဲ့ပြည့်စုံအောင်ကြိုးစားကြဆိုတဲ့အတိုင်းယနေ့ကုသိုလ်တွေကိုစွမ်းအားရှိသမျှကြိုးစားအားထုတ်ကြရအောင်အဲ့ဒီကုသိုလ်တွေကချင်းရဲ့ခတိန်ချုံကြီးရဲ့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးတော့ရေစက်ချကြပါနော်ရေစက်ဘက်ကိုတော့ပြီးမှကင်အားလုံးလက်အုပ်ချီပြီးတော့လိုက်ဆိုကြပါ